Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် February 14ရက်နေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ငံ9နိုင်အထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမထွန်းကဒေါက်တာမျိုးသက်နဲ့အတူတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးလို့73ရက်မြောက်နေ့မှာပဲပြည်သူလူထုရဲ့လုံခြုံဘေးကင်းရေးအတွက်ညအချိန်မတော်မှာပြည်သူလူထုကိုယ်တိုင်ကြိုးပမ်းကာကွယ်နေကြရပြီဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးလမ်းမတော်တင်ငန်းကျုံကမိုးရိပ်အပါအဝင်နေရာတော်တော်များများမှာအစိတ်ခတ်မှုနဲ့မိခွင်းပြမှုတွေဖြစ်ပေါ်နေတဲ့ဆိုပြီး Citizen Journalist လို့ခေါ်တဲ့တာဝန်ပြည်သူတွေကသတင်းပေးပို့သူတွေကလူမှုမီဒီယာတွေကနေတဆင့်ဖြန့်ဝေနေတာဖြစ်ပါတယ်
ဟုတ်ကဲ့ပါကျွန်တော်အကြမ်းမဖက်ပါဘူးနော်ကျော်သူ့ကိုမေးရရှိရမေးပါပါသူနဲ့ပေါင်းပါဘယ်နှယောက်ပါသေးလဲကျွန်တော်မေးဦးပါပါဘယ်သူကလောက်ကိုင်းလဲပြဿနာဘယ်လောက်ပေးလဲသူပစ္စည်းတွေဘယ်နာမှာဖော်ထားခဲ့လဲကျွန်တော်မေးဦးပါပါကျော်ရင်းဦးတောင်းမှုတွေမှာပြည့်တယ်တောင်းမှုနဲ့ပြည့်ပြည့်ကျွန်တော်ရက်ွက်နဲ့ပေးရပါရက်ွက်နဲ့ပြေးပြီးတော့ကျွန်တော်ရက်ွက်နဲ့မှမပြည့်ပဲနဲ့ဆန်းချောင်းလေးနဲ့တော့ပြည့်ပြီးဒီဘက်ထွက်ပေးရပါကျွန်တော်ရက်ွက်နဲ့ကိုညက်ပန်းတာပါရေကွင်းထဲမှာတော့ဘယ်လိုကင်းထဲမှာပုံးနေရပါခလဲ
ကျန်ကုန်တိုင်းတွင်ကမြို့နယ်ပေါင်းစုံမှာအခုလိုအဖြစ်အပျက်တွေဖြစ်ပေါ်နေတာနဲ့အတူပြည်သူလူထုကိုယ်တိုင်ကအကြမ်းဖက်ပဲဘေးရည်ရကင်းရှင်ရေးကိုတာဝန်ယူနေရတယ်လို့လည်းလူမှုမီဒီယာတွေမှာဖော်ပြနေကြပါတယ်။စီယုချွေရေးကောင်စီကနိုင်ငံရေးကောင်ဆောင်တွေရွေးကောက်ပွဲတာဝန်ရှိသူတွေနဲ့တချို့လှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းပြီးတဲ့နောက်အမှုနည်းနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုညအချိန်မတော်ဖမ်းဆီးမှုတွေကြောင့်ပြည်သူတွေစိုးရိမ်မှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်။အဲ့ဒီတစ်ချိန်တည်းမှာပဲပြည်ထောင်စုနဲ့အထိမ်းအမှတ်အနေနဲ့ဘုကြုံမူကြီးမြောင်လိုက်အမိန်နဲ့မြန်မာနိုင်ငံတဝန်းကအကျဉ်းသား13,000ကျော်ကိုလက်ပေးပြီးမှအခုလိုအခြေအနေရှုပ်ထွေးမှုတွေပိုပြီးများပြားလာနေတာလည်းဖြစ်ပါတယ်။ပြည်သူတွေအနေနဲ့1988ခုနှစ်တုန်းကကြုံတွေ့ခဲ့ရတဲ့အခြေအနေမျိုးကိုတဖန်ပြန်ပြီးကြုံတွေ့နေရတာလို့လည်းပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကအာဏာသိမ်းလိုက်တဲ့မြန်မာစစ်တပ်ကနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်နေဆိုပြီးအမိန့်ဥပဒေတရားထုတ်ပြန်လိုက်ပါတယ်။ဖေဖော်ဝါရီလ13ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီဥပဒေအရမြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးထားတဲ့ပြောင်းလဲချက်တွေကိုရပ်ဆိုင်ထားရမယ်လို့ဆိုပါတယ်။ဆီယနာတိမ်မှုကိုစန့်ကျင်တဲ့ဆန္ဒပြသူတွေကိုနိုင်ငံအနှံ့အညီနဲ့ပိုင်းတွေမှာလိုက်လံဖမ်းဆီးနေတဲ့သတင်းတွေထွက်ပေါ်နေချိန်မှာဒီဥပဒေကိုဗိုလ်ချုပ်မှုကြီးမြင့်အောင်လိုင်ရဲ့အမိန့်နဲ့ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။စေအိုချိုရေးကောင်စီကထုတ်ပြန်ချက်မှာမြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလက်လက်ခွင့်ကိုအကာအကွယ်ပေးရင်ဥပဒေပုံမှန်9ပုံမှန်9နဲ့ပုံမှန်10တို့ကိုရပ်ဆိုင်ထားရမှာဖြစ်ကြောင်းဖော်ပြထားပါတယ်။အခြေခံဥပဒေပုံမှန်420အရအခုလိုနိုင်ငံသားတွေကိုပေးထားတဲ့အခွင့်အရေးကိုရုပ်သိမ်းတာလို့လည်းပြောပါရစေ။မြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးရေးဥပဒေပုံမှန်9အရနိုင်ငံသားတူတူယောက်ရဲ့အိမ်တွင်ဝင်ရောက်ရှာဖွေတာနဲ့ဖမ်းဆီးတာတွေလုပ်ရင်ရက်ွက်ကြေးရအုပ်ချုပ်ရေးအဖွဲ့တွေကတာဝန်ရှိသူအနည်းဆုံး2ဦးတပ်တည်အဖြစ်လိုက်ပါဖို့လိုအပ်ပါတယ်။ပုံမှန်9အရတော့တရားရုံးရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံသားတူတူကို24နိုင်တဲ့ကြော်ပြီးဖန်စီထောက်ခွင့်မရှိသလိုပုံမှန်ရှိအရာတော့ဒီဇယ်ဥပဒေနဲ့အညီခွင့်ပြုမိန်ခွင့်ပြုချက်တွေနဲ့ဝရမ်းတွေပါပါရှိပဲနိုင်ငံသားတူရဲ့အိမ်ထဲဝင်ရောက်ပြီးပစ္စည်းရှာဖွေသိမ်းဆည်းရတယ်နဲ့လူကိုဖန်စီတာတွေမလုပ်နိုင်ပါဘူးနိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှု privacy ကိုအကာအကွယ်ပေးဖို့အတွက်နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုများကိုကာကွယ်ပေးရေးဥပဒေကိုပြဋ္ဌာန်းရတာလို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်2019ခုနှစ်မတ်လ10ရက်နေ့မှာပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျ။မြန်မာနိုင်ငံတွင်စစ်အာဏာသိမ်းမှုကိုစတင်တဲ့အမှုနည်းနဲ့အာဏာဖီဆန်လှုပ်ရှားမှုမြန်မာနိုင်ငံတွင်စစ်အာဏာသိမ်းမှုကိုစတင်တဲ့အမှုနည်းနဲ့အာဏာဖီဆန်လှုပ်ရှားမှု CDM မှာပါဝင်ပြီးလုပ်ငန်းခွင်မဝင်ရောက်ပဲနေတဲ့ဝန်ထမ်းတွေအနေနဲ့လုပ်ငန်းခွင်ကိုပြန်ဝင်ရောက်ဖို့လက်ရှိအာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကမနေ့ကတိုက်တွန်းလိုက်ပါတယ်။အဲ့ဒီလိုမြန်မာအယုံမြင်တန်ကြားကတစင်ထုတ်ပြန်ကြမှာနိုင်ငံဝန်ထမ်းတွေကနိုင်ငံတော်ရန်တရားတစ်ခုလုံးကိုကောင်းမွန်စွာတပ်ဝင်လှုပ်ရှားနေစေရန်ဆောင်ရွက်နေကြသူတွေဖြစ်တယ်လို့လည်းဝန်ခံထားပါတယ်။ဒါပြင်နိုင်ငံရေးစီးပွားရေးစနစ်တွေနဲ့အစိုးရတွေဘယ်လိုပြောင်းပြောင်းနိုင်ငံတော်ရန်တရားအစီမပြတ်စေဖို့ဆောင်ရွက်ကြရတယ်လို့လည်းဖော်ပြထားပါတယ်။ဝန်ထမ်းဥပဒေနဲ့ကျင့်ဝတ်အရာသက်ဆိုင်တဲ့စည်းကမ်းတွေဖောက်ပြမှုနဲ့တာဝန်ပြက်ကွက်မှုတွေရှိရင်အရေးယူနိုင်ပါတယ်လို့လည်းပြောပါတယ်။တာဝန်ထမ်းဆောင်မှုပြက်ကွက်မှုကပြစ်မှုမြောက်နိုင်ကြောင်းနဲ့ဥပဒေကြောင်းအရအရေးယူဆောင်ရွက်နိုင်ကြောင်းလည်းဖော်ပြထားပါတယ်။အတိပေးကြေညာချက်လို့သုံးလုံးထားတဲ့အဲ့ဒီစစ်အုပ်ချုပ်ရေးကောင်စီရဲ့ကြေညာချက်မှာပြစ်ကွက်မှုကိုအရေးယူနိုင်ပြစ်မှုမြောက်နိုင် အရေးယူဆောင်ရွက်နိုင်ဆိုတဲ့အသုံးအနှုန်းတွေဒါသုံးနှုန်းထားတာကိုတွေ့ရှိရပြီးဘယ်လိုအရေးယူဆောင်ရွက်မလဲဆိုတာကိုတော့တိတိကျကျဖော်ပြထားခြင်းမရှိပါဘူးခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်နိုင်ငံရေးကောင်းဆောင်တွေတက်ကြွလှူရှားသူတွေနဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးနေတာတရင်တစ်ပတ်တည်းရောက်လာချိန်မှာပဲဖမ်းဆီးနိုင်ခြင်းမရှိသေးတဲ့လူသိများတဲ့လှူရှားတက်ကြွသူတွေတချို့ကိုနေ့တုန်းကမြန်မာစစ်တပ်ကတရားစွဲဆိုဖမ်းဆီးမိန့်ထုတ်ပြန်လိုက်ပါတယ်ဒီကြော်ကြားသူတွေကဆိုရှယ်မီဒီယာနဲ့လူမှုကွန်ရက်တွေကိုအသုံးပြုပြီးနိုင်ငံတော်ကြီးဝဲပြည်ပြရေးကိုထိခိုက်စေတဲ့ရေးသားပြောဆိုချက်တွေကိုလွတ်ဆောင်နေတယ်လို့လည်းထုတ်ပြန်ကြမှာဆွဆွဲဖော်ပြထားပါတယ်။ဒီကြေညာချက်အရ88မျိုးဆက်ចောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်နဲ့ကိုချင်မီတို့အပါအဝင်စုစုပေါင်း9ယောက်ကိုဖောင်ရန်ထုတ်လိုက်တာဖြစ်ပါတယ်။သူတို့တွေဟာလူသိများတဲ့အခွင့်အရေးကိုအသုံးချပြီးလူမှုကွန်ရက်တွေပေါ်ကနေစုစုဆန္ဒပြမှုတွေပေါ်ပေါက်လာအောင်လှုံ့ဆော်နေတယ်လို့လည်းဆွဆွဲထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့အာဏာသိမ်းပြီးဖွဲ့စည်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုအာဏာသိမ်းအစိုးရလို့တုံ့ဆွဲဖော်ပြတာဟာမမှတ်မကန်အုံနှုံးဖြစ်ကြောင်းနဲ့တုံ့ဆွဲခြင်းမပြုဖို့ပြည်ချားရေးဝန်ကြီးဌာနကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတောက်ကြနေကညင်ကြားစာတစ်စောင်ပေးပို့ခဲ့ပါတယ်။ဖွဲ့စည်းပုံဥပဒေအရအခြေအနေရရကြောင်းနိုင်ငံတော်ကိုရေးပေါ်အခြေအနေကြေညာခဲ့ရတာဖြစ်လို့လက်ရှိအစိုးရကိုအာဏာသိမ်းအစိုးရလို့မမှတ်မကန်မတုံ့ဆွဲပါနဲ့လို့လည်းအဲ့ဒီစာမှာဖော်ပြထားပါတယ်။ရေးပေါ်ကလဆိုင်ရာပြတန်းချက်တွေနဲ့အညီဆောင်ရွက်နေတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုသတင်းမီဒီယာတွေနဲ့သတင်းမီဒီယာအဖွဲ့အစည်းတွေကအာဏာသိမ်းအစိုးရလိုမမှန်ကန်သုံးနှုန်းခေါ်ဆိုနေတာနဲ့လူလူစုပူအောင်ကြောင်းမှုဖြစ်အောင်တွေးထုတ်လို့ကြော်ပြရာစားရလုပ်ရက်တွေကိုမလုပ်ဆောင်ဖို့လည်းပြောပါတယ်သတင်းမီဒီယာကျင့်ဝတ်တွေနဲ့အညီသတင်းတွေကိုဖော်ပြကြဖို့လည်းအဲ့ဒီစာမှာဖော်ပြထားပါတယ်
အမေရိကန်ဗမာနယ်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဖိုင်းတိုမီတာ32 kHz 933ဖိုင်းတိုမီတာ40 kHz 9839ဖိုင်းတိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဝေမြန်မာပိုင်းရဲ့တနင်္ဂနွေနေ့မနက်ချင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျွန်မခင်မျိုးသက်ပါမြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးအဖွဲ့နဲ့ပူးပေါင်းပတ်သက်ခြင်းမလုပ်ဖို့အတွက် CDM လှုပ်ရှားမှုတွေဆန္ဒပြမှုတွေလုပ်ပြီးစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်ဘဲဒီမိုကရေစီလိုလားကြောင်းပြတာနေကြတဲ့မြန်မာနိုင်ငံသားတွေနဲ့အတူ American ဘက်ကလည်းရက်တည်နေပါတယ်လို့မြန်မာနိုင်ငံ American တန်ယုံက February 23ရက်စနေနေ့မှာ Twitter ကနေပြောကြားခဲ့ပါတယ်။ American တန်ယုံရှင်မှာစနေနေ့ကလာရောက်ဆန္ဒပြသူတွေထဲမှာတန်ကြာတော်တွေပါပါဝင်လာကြတာပါ။ရန်ကန်လောက်ရှိတဲ့တန်ဃာတော်တွေဟာသာသနာအလံတွေကိုကန့်ဆောင်ကြတယ်လို့ရှင်အာနာရှင်ကိုအလိုမရှိကြောင်းဖော်ပြထားတဲ့စာရန်တွေလူလူကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့သမရာကြီးဦးဝင်းမြင့်တို့ကိုချက်ချင်းလှုပ်ပေးဖို့တောင်းဆိုထားတဲ့စာရန်တွေကိုကန့်ဆောင်ပြီးငြိမ်းချမ်းစွာဆန္ဒပြခဲ့ကြတာဖြစ်ပါတယ
်။ဦးဇင်းတို့ကပုဂ္ဂိုလ်တစ်ဦးတစ်ယောက်ဆိုတဲ့မဟုတ်ဘူး။အဖွဲ့အစည်းတစ်ဦးတစ်ယောက်ရဲ့လက်အောက်ကလည်းမဟုတ်ဘူး။ဒါကြောင့်ဦးဇင်းတို့ဘယ်အဖွဲ့အစည်းရဲ့အလားမမကိုင်ဘူး။ဘယ်ပါတီအလားမမကိုင်ဘူး။သာသနာလည်းမကိုင်ဘူး။ဦးဇင်းတို့ကပြောချင်တာကတော့နိုင်ငံဟိုတော့မြန်ဆုံးအာဏာရှင်စနစ်ရက်ကောင်းကတော့လုံယောက်နေတယ်။နောက်ရေးချမ်းနေတယ်၊တိုးတက်နေတယ်။2010မတိုင်ခင်ပေါ့နော်။အမောင်ခေတ်ကိုပြန်မရောက်ချင်တာပါ။ဒါကြောင့်အဓိကတော့မြန်မာပြည်ရေးချမ်းရေးကိုလိုတာလို့နောက်စစ်အာဏာရှင်စနစ်ကိုဦးစင်းတို့သဘောမတူလို့ဆန္ဒပြလာတယ်နော်
။ရေးချမ်းရေးတန်ကတမကကအရှင်ဝိစိတ်ကငင်္ကာရကမင်ကြားသွားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုမြန်မာပြည်သူအများစုကလက်မခံကြောင်းနဲ့မြန်မာနိုင်ငံလုံယောက်ရေးအတွက်အကူအညီတွေပေးကြဖို့အမေရိကန်တန်ယုံအပြင်ကုလသမဂ္ဂယုံတရုတ်စစ်တန်ယုံနဲ့ဘရူနိုင်းတန်ယုံတွေကိုလည်းပန်ကြားမှာဖြစ်ကြောင်းလည်းပြောပါတယ်။တန်ဃာတော်တွေအနေနဲ့မြန်မာနိုင်ငံသားတွေရဲ့ CDM လှုပ်ရှားမှုကိုထောက်ခံမှာဖြစ်ပြီးဒီလှုပ်ရှားမှုမှာပါဝင်သူတွေကိုလည်းအကူအညီပေးသွားမှာဖြစ်ကြောင်းပြောပါတယ်။ထိုင်းနိုင်ငံမှာလည်းဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကစနေနေ့မှာဘန်ကောက်ကလွတ်လပ်ရေးကြောက်တန်စီကိုချီတက်ဆန္ဒပြခဲ့ကြပါတယ်။ကြောက်တန်မှာကျက်သွေးအောင်အဝတ်ကိုလွှမ်းပြီးဘရင်ကိုအတည်မဖြတ်ဖို့အတွက်ချမှတ်ထားတဲ့တင်းကျပ်တဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့အတွက်တောင်းဆိုခဲ့ကြတာပါ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြကြော့ပြန်တိုးလာခဲ့တဲ့အတွက်ဝန်ကြီးချုပ်ပရယုတ်ချန်အိုချာအစိုးရနှုတ်ထက်ပေးဖို့လူငယ်တွေဥဆောင်တဲ့တောင်းဆိုမှုတွေအရှိန်လျော့လာနေပေမဲ့မကြသေးခင်ကထင်ရှားတဲ့တက်ကြွလှုပ်ရှားသူခေါင်းဆောင်လေးဦးအဖမ်းဆီးခံခဲ့ရတဲ့နောက်မှာဆန္ဒပြမှုတွေပြန်ပြီးတွေ့လာရပါတယ်။အရင်ကနေရဲတွေစောင့်ကြံနေတဲ့ကြားကပဲရန်နဲ့ချီတဲ့တက်ကြွဆုတ်ရှားသူတွေဟာဘန်ကောက်မြို့ကအထင်ကြီးအဒီမိုကရေစီကြောက်တန်ရှိရာလမ်းဆောင်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဒီခေါင်းဆောင်တွေကို ဘရင်ကိုအတီးဖြတ်မှုဆိုင်ရာဥပဒေနဲ့တရားစွပ်ဆိုထားတာဖြစ်ပြီးအဖြစ်ရှိကြောင်းထင်ရှားရင်တော့2015နှစ်လောက်ထိအကျခံရနိုင်လို့ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါစတင်အရင်းနှစ်ကိုစုံစမ်းဖို့အတွက်အခုကျင်းနိုင်ငံကိုရောက်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့စုံစမ်းရေးမှူးတွေကသူတို့ကိုတေအဆိုးအကယောဂါစတင်တဲ့ဝူဟန်ကကနဦးအဆင့်ဖြစ်ပွားသူ184ဦးတို့ရဲ့ဆေးစစ်တမ်းအချက်လက်တွေကိုထုတ်မပေးဘူးလို့ Rogers သတင်းဌာနကပြောပါတယ်။သူတို့ကိုအချင်းချင်းမှတ်တမ်းပေးခဲ့ပေမဲ့ Lunar ကိုမင်းမြန်ထတာလူနာရီရဲ့တုံ့ပြန်မှုတွေနဲ့ဒီတုံ့ပြန်မှုတွေပေါ်မှာဆန်းစစ်ထားတဲ့အချက်လက်တွေအပါအဝင်စုံစမ်းရမယ့်ဆင်းမှာပါတဲ့မူရင်းမတိဖြတ်ရသေးတဲ့အချက်လက်တွေတော့မပေးခဲ့ဘူးလို့ Australian ကူးစက်ယောဂါပါရဂူ Dominic Doyle ကပြောပါတယ်။ WHO အဖွဲ့ကတော့စုံစမ်းမှုဆင်းရဲသတ်မှတ်ထားတဲ့ဒီအချက်လက်တွေကိုပေးဖို့အတွက်ဆက်လက်တောင်းဆိုနေကြောင်းလည်းပြောပါတယ်။ဒီအဆိုအရကဘာကြောင့်မပေးတယ်လဲဆိုတာကိုအသေးချာမသိရသေးပေမဲ့အရင်နှစ်ကတည်းကဆိုင်တော့အခုခါမှာအချက်လက်တွေတော့ပိုးပြီးရလာပြီလို့ WHO အဖွဲ့သားတွေကယုံကြည်ကြောင်းလည်းပြောပါတယ်။အမေရိကန်ဒေါ်နယ်ထရန့်ပေါ်မှာတရားဆွဲဆိုရေးမှာတည်တည်ခံမပါဘဲတရားရင်ဆိုင်ဖို့အတွက်အထက်လွှတ်တော်မှာစနေနေ့ကသဘောတူညီချက်ရခဲ့ကြပါတယ်။အစောပိုင်းမှာတော့အထက်လွှတ်တော်ဒီမိုကရက်ပါတီဝင်90စလုံးနဲ့အတူ Republican အထက်လွှတ်တော်မှာ5ဦးကတည်တည်တွေရဲ့ထပ်ဆိုချက်တွေကိုကြားနာဖို့အတွက်မဲပေးခဲ့ကြတာဖြစ်ပါတယ်။မဲပေးပြီးတဲ့နောက်အထက်လွှတ်တော်မှာနှစ်ဖက်အခြေချင်းပြောဆိုမှုတွေလုပ်ဖို့ရှိတာပါ။အောက်လွှတ်တော်ကသမရဟောင်းထရန့်ပေါ်မှာတရားဆွဲဆိုရေးဆိုင်ရာမန်နေဂျာအောက်လွှတ်တော်မှဂျေမီရက်စကင်ကဝါရှင်တန်ပြည်နယ် Republican အောက်လွှတ်တော်အမျိုးသမီးအမတ်ဂျေမီဟဲရာဘတ်လာကိုဆန့်ခေါ်ခြင်းကြောင့်စနေနေ့ကပြောကြားခဲ့ပြီးတဲ့နောက်မှာတက်တေးခေါ်ယူရေးမခေါ်ယူရေးအတွက်နှဲခွဲခဲ့ကြတာဖြစ်ပါတယ်။အထက်လွှတ်တော်မှာနေ့လယ်နားအပြီးအချိန်မှာတော့တက်တော်အမတ်တွေကသူတို့ဟာဘတ်လာရဲ့ကြီးညာချက်ကိုတက်တေးဖြစ်ပြင်သွင်းဖို့ပါဝင်သဘောတူညီချက်ရပြီဖြစ်ကြောင်းကြေညာခဲ့ကြတာဖြစ်ပါတယ်။တင်းနေတဲ့မနက်ခင်းသတင်းတွေကိုကိုရင်းနှင်းထွန်းနဲ့တူတင်ပြပေးကြတာပါအခုတော့မြန်မာနိုင်ငံရဲ့နောက်ဆုံးချိန်ရင်းနဲ့ပတ်သက်တဲ့ဆက်တွေမင်းများချက်တွေသတင်းပေးပို့ချက်တွေကိုဆက်ပြီးတင်ပြပေးမှာပ
ါကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲဖမ်းဆီးတင်းတင်းခံခဲ့ရတဲ့တင်းနေတာဤတန်ဂျီတာကြီးအစိုးရအဖွဲ့ဝင်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဒေါ်ယီချိုဟာစနေနေ့ညမှာပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်။ဖမ်းဆီးထားတဲ့ကာလတခြားလုံးသူ့ကိုဘိန်းမြို့ကစစ်တပ်ဝင်ထဲမှာပဲထင်းထင်းထားတာဖြစ်ပြီးပြန်လွတ်ပြီးတော့လဲကြိုတင်အသိပြေးတာမျိုးမရှိပဲအရင်သူနေခဲ့တဲ့ပြည်နယ်အစိုးရဝန်ကြီးအင်ယာကိုရဲတပ်ဖွဲ့ကပြန်လည်ပို့ဆောင်ပေးခဲ့တာလို့ဒေါ်ယီချိုကပြောပါတယ
်။ကျောင်းကဘာမှမသိရဘူးဟိုအကြောင်းမှာအခုဒီဟိုကကျတော့မှဟိုဒီမှာဟိုဟိုပေါ့ကိုနိုင်လောက်ကိုအိမ်ရောက်ပြီးတော့မှဘောရရတယ်ပညာဝတ်ကျမတရားဘောပတိ
ဟုတ်ကဲ့ခုကတော့အရင်နေတဲ့ဒီဝင်ကြီးအိမ်ရောက်ပြန်ရောက်နေတယ်ဆိုရဲဥက္ကလာန
ော်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီမှာကိုဟောပေါ့ကျွန်တော်ဒီနေရာကိုပဲပို့ထားလိုက်တယ
်သူတို့ကပဲလိုက်ပို့ပေးတာပေါ့နော
်ဟုတ်ကဲ့လိုက်ပို့ပေးရှင
်ဘာကျွန်တော်သိချင်တ
ာလိုက်ပို့ပေးတာအေ
းရေးရလိုက်ပို့ရဟုတ်ကဲ့ရှမောက်ပဲနေရာမှာသူတို့ထိန်းထားလဲခင်ဗျာ
အော်ကျွန်တော်ကဟိုကတက်တယ်မပိတ်ခါပိတ်ခါမချောင်းပါလားအဲ့ဒီတက်တယ်မှာ
အခုပြန်လွတ်ပြီးတော့ရောသူတို့ကဘာများပြောလိုက်သေးဘာများမှားလိုက်သေးလဲတော့အခုဆိုလို့ရှိရင်ဆံမလေးကြမှာပေါ့တချို့ဝန်ကြီးချုပ်တွေဝန်ကြီးတွေဒုတိယကျင်ပြန်ဖန်ခါတာရှိတယ်လေအပြင်ရောက်တော့ဒီ civil disobedience movement ဘာများတွေနဲ့သူတို့ဆက်သွယ်တယ်လို့ပြောဆိုတဲ့ဆွေးချက်တွေပါလဲပါတာပေါ့နော်ပြည်မနိုင်ငံရေးဆက်လှုပ်ရှားလို့ဆိုတဲ့ဟာမျိုးနဲ့ပြန်ဆွဲလိုက်ပါလေရှိတော့ဆ iam ကောသူတို့မှားလိုက်တာရှိသလားတပည့်ပါမလုပ်ပါနဲ့ညာမလုပ်ပါနဲ့ဆိုတာမျို
းအဲ့လိုတော့မမလိုက်ပါဘူးတမန်ကိုဝင်းချင်းမတော့ဟိုပူးဒီကူတိတ်မသွားဘူးတော့မှာပြောတယ
်ဟုတ်ကဲ့လုပေးမဲ့အချိန်မှာဆ iam ကြိုသိသလားသူကဘလို့ပြောပြီးလုပေးတာလဲသ
ူကကြိုတော့မသိပါဘူးဘာမှလိုက်လဲဆိုတော့ထူးထူးလေးတော့မဟုတ်ပါဘူးပြန်ရောက်ရတော့ဖြစ်နေတဲ့ဟာလေးဒီမှာပါတ
ော့ဆ iam ရစင်တာဖေဖော်ဝါရီတရနေ့ကလေးကဆွဲသွားတာပေါ့နော်ထိန်ထားတာပေါ့ဆိုတော့အခုပြန်လွတ်လာတာ73ရက်ရှိပြီဆိုတော့73ရက်ကြာမှပြန်လွတ်တယ်ဆိုတော့ဆ iam ဒီကြားထဲမှာသူတို့ဘာတွေများဘလို့နေကြတယ်လဲဆ iam တို့အဲ့မှာဆ iam နဲ့တူဘသူတွေရောပါသေးလဲ
ကျမကတော့ကျမတယောက်တည်းပေးပါမယ်တစ်ထဲမှာပဲဟိုဖြစ်တာဆိုတော့လေအော်မမတော့ပြောတာလည်းမရှိဘူးဘာမှပြရတာဒီကမမပြရအောင်အေးကြမှာပေါ့အေးကြမှာအဲ့တဲ့တဲ့အခမ်းမှာပေါ့နော်အ
ဒီမှာရှိနေတဲ့လွတ်တော်မှတရားဖွဲ့ပြီးတော့လုံနေကြတာရှိတယ်။တို့တို့လည်းတိုင်းတာတစ်ခုတီတော့ညီညာချက်ထုတ်တာပါညာလုံနိုင်ပေမဲ့ဟိုတီတူကတော့တစ်ခုခုတစုံတရားပေါ့နော်။သူသဖြင့်ဟိုထိပ်ပိုင်းကောင်းဆောင်နေစက်ပြီးထင်းထင်းခါရတယ်ပေါ့။ဆိုရင်မှုတွေရှိနေကြတာရှိတယ်။တို့တို့လည်းတိုင်းတာတစ်ခုတီတော့ညီညာချက်ထုတ်တာပါညာလုံနိုင်ပေမဲ့ဟိုတီတူကတော့တစ်ခုခုတစုံတရားပေါ့နော်။သူသဖြင့် ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာဒီမနေ့ကစင်ညာချက်ထုတ်တဲ့ပေါ်ကိုကျင်းမီကထိရောက်မှာမဟုတ်ပဲအခုစေရနာသိန်းစတင်လှူရှာမှုကြီးကစေအုပ်စုအကျန်းဖက်လုံးတော်မှုတွေကြားတဲ့ကအရင်နဲ့မတူအချိန်စတင်သွားဖို့ပဲရှိတယ်လို့တုံ့ပြန်လိုက်ပါတယ်ကိုကျင်းမီကအခုစေအုပ်စုမှာဖိနေရေးအကန့်အသတ်ရှိနေတာကြောင့်
လောက်ရှားမှုအတွက်အခွင့်အလမ်းရှိနေတယ်လို့အခုလိုစပြောပါတယ်။ငါကသာဝေဆိုပုံမှန်ကျွန်တော်ဆက်ဆက်အောင်ပေါင်းနေတယ်နော်။ကျွန်တော်ဒီပေါ်မှာကကျွန်တော်အဲ့လိုအသေးအဖွဲ့ပုံမှန်ကျွန်တော်ဒါမှအတတ်မခံဘူး။အဲ့တော့ဒါနဲ့ထူးထူးခြားခြားကျွန်တော်သွားလို့ကြည့်ရတယ်။ဒီအခုအာမခိုင်းစစ်ကောင်စီကသူတို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့သူတို့ပိတ်မိတယ်လို့ကျွန်တော်သွားပြီးတော့အဲ့လို ီဝတ်ဒီမှာလည်းကာလာမှာသူကဒီစဲဥတွေတွေကိုသူကတိုင်ပြီးတော့ကျင့်သုံးရတယ်။အဲတော့ကျွန်တော်တို့ကဟိုအရင်တော့ကြုံခဲ့ရတော့ဒါဆေးဥရှုံးနေမှာတောက်ချက်ကြုံခဲ့ရတာပေါ့ဗျ။အခုအဲတော့အခုဖြစ်နေတဲ့ဖြစ်စဉ်တွေအကုန်လုံးကကျွန်တော်တို့ပြည်သူတွေကတော့အခွင့်အရေးအများကြီးသား
။ဟုတ်ကဲ့အဲ့တော့အခုဒီဖမ်းဖို့သတင်းပေးရေးပေါ့နော်။ကြီးညာချက်ထုတ်လိုက်တာကဘယ်လိုဆက်ဖြစ်လာမယ်လို့ထင်တာလဲ
။တရားဝင်စွမ်းပုတ်တဲ့လူတွေကဒီဥတွေကိုင်လို့ကျင့်သုံးတယ်သူတို့အသိမှမပြုဘူးပါ။သူတို့ကြိုက်တော့အမိတ်ကဆိုကြိုက်တော့ပုံမှန်တွေထုတ်ကျွန်တော်တို့ပြည်သူပြည်သူကအသိမှပြုမှာပေါ့။ဒါမကြခင်မှာဒါတော့ကိုစားယူကော်မတီကြီးရတဲ့တာကြီးကျင့်ရတဲ့ထွက်လာပါလိမ့်မယ်နော်။ ကျွန်တော်တို့အပြည့်နဲ့ပဲကြီးနေတာလားကျွန်တော်တို့ထောင်ပေါင်း80တမိုးစီရေတော်ကိုစတင်တယ်ပြီးရင်ပိုင်းနဲ့အင်ထူးလေးကိုပြောင်းနေတယ်ကျွန်တော်တို့အကြောင်းသားတွေကဆိုတော့ကျွန်တော်တို့ဖတ်တာကျွန်တော်ဆိုဝဆားလေးတော်ကျွေးတာဘူးရောဆက်ယနေ့ချင်းဒီလိုကကျွန်တော်တို့တောင်းယူတယ်ကျွေးတဲ့အတွက်သူတို့ဘယ်တော့မှလည်းတတိယမှာမဟုတ်လို့နော်ပြည်သူကြားထဲမှာကျွန်တော်နေတာပို့ပြီးတော့လုံခြုံတယ်လို့ကျွန် ဝိုင်းပြီးလိုက်ထားတဲ့သူတွေကိုအများကြီးပုံနေတယ
်ဟုတ်ကဲ့ဒီနေရာမှာအခုဒီဖမ်းဆီးမှုတွေကညဘက်မှာရှိလာတာအတွက်ပေါ့နော်ပြည်သူတွေနဲ့အတူဒီလုံခြုံရေးအဖွဲ့တွေဖွဲ့ဖို့စီစဉ်နေတဲ့အနေထားရော
အခုဒီကျွန်တော်တို့ဘယ်လိုပြည်သူဒီလုံခြုံရေးအဖွဲ့တွေဖွဲ့ရဆိုတာနော်အခုကျွန်တော်လမ်းလိုက်လုံခြုံရေးစာမေးပါထားမယ်ဆိုတော့အမှန်တကယ်ဆိုရင်တော့ပြည်သူကိုပြည်သူကကာဝယ်ဆိုတဲ့အစီအစဉ်ကဒီလိုလုပ်ကြတာပဲဘောင်းဆိုတော့တစ်ဖက်ကအနာသိန်းစကောင်စီဘက်ကသူတို့ရဲ့ထုံးစံတိုင်းရှေးဟိုးအစီအစဉ်တိုင်းသူတို့ကအမတားမှယုံညံ့တဲ့လူရည်တည်ရှိရနော်လူတွေကိုတုတ်ပြီးတော့မိရှုခိုင်းတာတို့နော်အစိတ်ခတ်တာတို့ကတော့ဒါထောင်ပေါ်ရှိစေကြတော့လည်းကျွန်တော်ကြုံခဲ့ပြီ။အဲ့တော့ကျွန်တော်တို့ပြည်သူတို့ကပုံပြီးတော့ညီညွတ်မဲ့အခြေအနေရောက်နေပြီ။တည်ငြိမ်ရမဲ့အခြေအနေရောက်နေပြီ။နောက်အမှားနဲ့အမှခွဲခြားတယ်အမှန်တရားကျွန်တော်တို့ခွဲခြားလို့လို့ပေါ်လာဟာလာတွေကဒီကလာမှအများကြီးရှိနေမှာပဲကျွန်တော်88တော့မတူဘူးဗျ။မိုဘိုင်းဖုန်းတွေရှိတယ်ဗျာ။နော်အင်တာနက်ရှိတယ်ဗျာ။ဒါနဲ့ကျွန်တော်အများဆက်ထုတ်လို့ရတယ်အခြေအနေဖြစ်သွားပြီပေါ့ဗျာ
။ဟုတ်ကဲ့အဲ့တော့ဒီနေရာမှာအခုဒီလှုပ်ရှားမှုကြီးကအရင်လှုပ်ရှားမှုတွေနဲ့ပေါ့နော်အထူးသဖြင့်1988နဲ့မတူဘဲနဲ့အဓိကနောက်ထပ်ကွာခြားသွားတယ်ရှိသေးလား
။ဟိုတရားဝင်အစိုးရနဲ့အာဏာသိမ်းအစိုးရနှစ်ခုဖြစ်သွားပြီ။အဲ့တော့ဒီမှာကဒီလိုတော့ကိုယ်စွဲကြီးစွတ်တော်တွေအထင်ရှားပေါ်လာပြီ။အခုပြည်တော်စုတော်တော်ကုစားပြုကော်မတီဆိုတာဟာလေသူရဲ့လုပ်ပိုင်ခွင့်နယ်ပယ်ထဲကနေပြီးတော့အများကြီးတို့လိုလိုရတယ်။အလားတူပဲတိုင်းရဲ့ပြည်နယ်လိုက်တယ်။စွတ်တော်တွေခေါ်ပြီးကုစားပြုကော်မတီရှိနေပြီ။အမရန်ကုန်တိုင်းဆိုရင်ရန်ကုန်တိုင်းမှာတော်တော်ခေါ်ထားပြီ။ကျွန်တော်တို့တော်တော်ကုစားပြုကော်မတီဆိုတော့ပေါ်နေပြီ။နော်။အဲ့တော့အဲ့တော့တော်တော်ကုစားပြုကော်မတီကအမှန်တမ်းဆိုလို့ရှိရင်တော့အစိုးရတရားသဖွဲ့ကသူ့လုပ်ပိုင်ခွင့်တည်သူ့ဟိုဥပဒေတွေပြုပြီးတော့ထုတ်ဖွင့်ရှိနေဖြစ်တဲ့တွင်အာဏာသိမ်းစစ်ကောင်စီကကြက်ကြက်ခံထားတဲ့တိုင်းပါညာအစီအစဉ်ကျွန်တော်တို့ကလက်ခံမှာမဟုတ်ဘူး။အဲ့တော့ပြည်သူလူထုကအဓိကပဲ။ပြည်သူလူထုကသာကျွန်တော်တို့ဒီတိုင်းတော်တော်ကုစားပြုကော်မတီတွေပူးပေါင်းဆောင်ရွက်မှာဆိုလို့ရှိရင်အခုစစ်ကောင်စီကခံထားတဲ့လူတွေကလက်ခံဖြစ်သွားပြီ။ဟုတ်အများစုကြီးရတော့ခုနန်းသိင်းနဲ့ချီပြီးတော့ဒါကျွန်တော်တို့ပြည်သူ့ဘက်ကနေရကြတယ်ကိုကျွန်တော်စီဒီအမ်ဘုတ်ဖွင့်ပေါ့ဗျာ
ဟုတ်ကဲ့အဲ့တော့အခုလို့ဒီတရားဝင်မှုပိုရှိလာတဲ့အနေအထားမှာဒီပြည်သူတွေနဲ့လုံခြုံရေးအဖွဲ့တွေဖွဲ့မယ်အနေအထားကရောဘယ်လိုမျိုးဖြစ်လာမှုရှိလဲ
အဲ့တော့ကျွန်တော်တို့ကပြောလဲဆိုတော့ပြည်သူဟာခုနပြည်သူရွေးချယ်ခြင်းမှာဖြစ်တဲ့စွတ်တော်ကိုယ်တိုင်ကအစုအဖွဲ့ရဲ့တော့သူရဲ့ထုတ်ပြန်တဲ့ဥပဒေနဲ့အညီကျွန်တော်တို့ကဒါတွေကိုဆောင်ရွက်တာတက်ကြွလှုပ်ရှားတဲ့လူတွေရက်ဖက်လူဝဲစီရာလူတွေအဲ့ဒါတွေကျွန်တော်ဖွဲ့ကြတာအဲအဲ့ဒီမှာဒီနေ့မှာအခုဒီစစ်ကောင်စီကနေပြီးတော့ဒီရက်ွက်ဥရှိုရီမှုတွေကိုဂျာလူကနေဖယ်ရှားတယ်ဆိုလို့ဆိုတော့ဂျီတန်ကျထွက်တော့ဗောဗျာအဲ့တော့ဒါရက်ွက်ဥရှိုရီမှုဆိုတော့ဒီလူကရွေးချယ်ခြင်းတော့ခေါ်တာဗျဆိုတော့အဲ့ဒါကိုဒီပြည်တော်တို့ဆိုကုစားပြုကော်မတီနဲ့သက်ဆိုင်ရာတိုင်းဒေသကြီးတို့တော့ကုစားပြုကော်မတီကနေပြီးတော့အရင်ရှိပြီးသားဒီရက်ွက်ဥရှိုရီမှုတွေကအတီးဖြစ်တယ်ဆိုတော့ဥစားကိုသူကအတီးပြတာနေမှာကျွန်တော်တို့ကဘာလို့ဖြစ်လဲဒီလူဖက်ကရက်ကြည့်တဲ့ရက်ွက်ဥရှိုရီမှုတွေကဒီလူနဲ့ပူးပေါင်းပြီးတော့ကိုရခွက်ကိုလောင်းကိုကောက်ဝဲဆောင်ဆောင်တဲ့အခြေအနေတခုပဲနော်အဲ့တော့ကျွန်မရဖတ်ပြီးပါမော်ဗျာတက်ကြွလို့ရှာတဲ့လူငယ်တွေပါမယ်နောက်ပြီးတော့ကျွန်တော်တို့လူကြီးအသင်းဖွဲ့တွေပါမယ
်ဟုတ်ကဲ့ဒီနေရာမှာတခုဆုံးရတာကဒီ1988တုန်းကလို့ပေါ့နော်ထောင်တွေခါပြီးတော့ဒီအကျန်းဖတ်မှုတွေဖြစ်လာအောင်ဖန်တီးနေတဲ့အနေအထားတွေကိုရောဘယ်လိုမျိုးကျော်လာတော့ဖြစ်စင်တာလဲ
ဒီလိုကအတွေ့အကြုံရှိပြီးသားပဲဒီငင်ငင်နဲ့ကျွန်တော်တို့ဘက်ကနေပြီးတော့မှန်မှန်ကန်ဆောင်ရွက်နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်ကျွန်တော်မှဗီဒီယိုဖိုင်တွေတွေ့တယ်မိတဲ့လူတွေအကုန်လုံးကိုအေးအေးဆေးဆေးချူချူတာနဲ့မေးတာဥပမာအခုကျွန်တော်ဗီဒီယိုဖိုင်တစ်ခုကြည့်လိုက်တယ်ဥပိန္ဒရာမန်းလေးပေါ့နော်အဲ့ဒါစစ်ဘက်ကနေပြီးတော့ခလေးတယောက်ပတ်စံ၅ရင်းပြီးတော့မိရှုခိုင်းနေဆိုတဲ့ဟာဆိုကျွန်တော်ဗီဒီယိုကတော်တော်လေးကိုတင်ငွေမှုနဲ့ခိုင်တော့တယ်1988နဲ့တော့မတူဘူးပေါ့ဗျာ1988ကတော့ဆရာနာရှင်ရန်နေပြီးတော့အမောင်ပိတ်ခိတိတ်ချိတ်ကိုထားတဲ့ကြောင်အမှန်တကယ်ကျွန်တော်တို့လူတွေလည်းဒေါသဟိုပေါ့ဗျာတုံ့ပြန်လာရှိတယ်တခုဆိုစပြီးတော့ရှင်ဝုန်းဝုန်းနဲ့ဖြစ်ပြီးတော့မှအဲသူတို့ခေါ်တဲ့လမ်းကြောင်းပါသွားတော့ပေါ့နော်အခုဒီ2021ပြည်သူကြတော့အဲ့လိုမဟုတ်တော့ဘူးဗျာကျွန်တော်မိပြီဆိုလို့ရှင်သူတို့တကယ်လဲဆိုတော့ရှင်လည်းနေလို့ဆိုတော့ဆောင်းရှောက်တယ်အချို့ဆိုလို့ရှင်အခုကျွန်တော်တွေ့ရဆို yes ကောင်ပါတယ် yes ကောင်မှအမှုဖွင့်တယ်အဲ့တော့ဒီဘက်မှာကျွန်တော်ဒီလိုကတတ်တည်လည်းရှိကြတယ်ဥရိကြောင်းလည်းနားတယ်နောက်တော့လုံနည်းကင်ကြီးတွေပို့ပြီးတော့အတွေ့အကြုံရပို့ပြီးတော့ကျွမ်းကျင်လာတယ်တက်မြောက်လာတယ်လို့ကျွန်တော်အဲ့လိုမြင်ရပြီးသတ်တော်ကစားပြုကော်မတီတွေနဲ့နောက်တော့ဒီစီရမ်ဘုတ်ခေါ်တဲ့ဝန်ထမ်းတွေလှူရှာမှုရယ်လူလှူရှာမှုရ 帮助这大的批发的情况，就是说直接不表现高了嘛。
OK， 接着你还接下来给我建立什么？现在我问你嘛。
明白吗？是，怎么引进来吗？你们那个嘛，你要拍刘瑞叶、林瑞文要潘新妮那里个，也怪比刘瑞等你等有车搞回东边那边那个 ，Facebook 刘木工业嘛，你要是你要那大家店里那里个对面你要买，员工密码所以也怪你比刘瑞亲戚，哎来着，你要拍介绍你要的亲戚的新你的路，你要跟人家表白的，你要拍潘新妮嘛，员工比刘瑞亲戚。东边高会内部里那边的路，南岳干嘛你态度？没事嘛啦，铁骨，十多米面他玩的是。
杨公妈啊，我你阿来嘛，你爸呗来说你说，阿咱你有家你阿不喏？阿公是六千块，你爸妈来家嘞？哎，来爸妈么家给啊？比如啊，三江嘛，三江的一两百嘛，再来来几再来，哎，我今年有没来嘛？去得来嘛？去得来嘛？我嗡嗡的，讲了话，拉路差比大，啥的呀？都要咱家人呢，先出来做，啊，讲了先出来，我嗡嗡的来多少？啊，路没有骗你啊，但苦逼的苦来几再来做，明年是多少钱嘞？你我不能我打工个来嘛？去得，哎，我明年这边我不他妈一点嘛是多少钱？年的嘛，他少他少去的，但三里哦，讲了没？哎，我在南岸弄的啥骗你？来比较衰啊！人家都当买点衰买，比较的啊，我那些阿妈的，张些阿妈的，出的面没有，木落开路苗的，那些店木会拿的，我那苏家为难你的妈妈，就我使用欧路苗，以前的路的，一路不，可能就不比来衰呢。阿米拿的来写嘛，阿米拿的来写。
啊，酷的路路啊，那比如一路来盘那的店，你东边的车你帮着，一路来比较保险。
啊，酷叫路路啊，东边木啊，东边那都帮着，我就说一个地家了嘞，路面窄嘞一个地了。新嘛，我比较内里吧，叫咯，那比较那路路哦，跟那皮大布啊，对比较没乱啊，没有来对啊。这种尼亚嘛，叫咯，我不不拦路，没有尼亚，没有三江路路尼亚，没有哎，一般嘛叫咯，路内出来的，路内出来的，比较路啊，过路里啊，对尼比的 information 尼亚，叫你叫来写他比比 ，message 包嘛来写的，网上 online 嘛来写，方式比来叫他比的，酷酷皮都行，结果来。不能你啊我大梦地面第二个地来就算了再来再来地面上一个哎轮流的我叫你让我们 message 给他给他一个不一路被弄你家弄你家哦我先接啊没看到看来还没有什么路线了嘛呗估计是看线嘛路路啊哦没有的还有上去没穿了我们先 brush up 一年二没有的路面
OK， 哎呦，哎哩，这尼个，我们嘛，拉盘呢，这嘛，大包地的，哎呦，不孬些，再配拉盘呢，做的，阿那边你别搞偏多啦是啦，阿拉牛哩不孬，滴路路路啊，歪米哦，大包地米哦，盘开下来，哎呦，哦，哎呦，拉米哦，不孬，几家来做玻璃？
好的，好的，是的，阿古今年我说了先，现在阿古今年库库那边，阿古今年来得老旺了。我你来啊，那库东做，卢卢啊来出来嘞，都少来嘞，咱们卢卢啊出来那边，哎呀，我家那起出来，我屋内出来，都来嘛东里啊了，那路上都变，车钱变多啊，没有，卢卢哎呀，涨变多啊呗，龙啊，对家。
哎呦，伢哩嘛，路来盘你嘞，咱们老年们那地，我嘛不喏，老年们那家卢卢家的蓝宝特别了，哦，汽车三辆家来的哦，阿新，阿路没有，滴路盘那事业家，阿新，哦，在多少没有不喏，阿幺多少没有要死阿新。
不是，不是哟。哦，我话你来泥巴屋里，我过来出去的。你来泥巴屋，上那家的话，南昌你们来这边的出去的时候，不是有报名啦，不是。啊，都衰嘞，衰啦，衰啦，是吧？娘啦啦，娘啦啦，是吧？啊，六片的。哦，卢啊，现在的皮皮的皮皮的都来了，都不衰啦嘞，奶奶是奶奶是报名啦的。啊，都是的，老你妈的卢啊，底下衰老不老不算的哟。那骗你！
哎呦，一拍马嘞，哦 ，COVID 19该要搞嘞，是你嘞，那不咯？如果流入搞嘞，第一拍马嘞，第四下那等下我帮侬，就龙啊，那么看不熟皮咯，哎呦，特别是那边呢，是咯，哎哩，你他妈，你是那边去的玻璃嘛，把我你的独立玻璃，哎呀，就也是当钱木不露对啊嘞先。
苦啊，新鲜肉啊嘞先，卤料锅不够美多家，得看那吧喏。阿拉没有，阿拉没有小庄的情况嘛。银行第二个第二个没感情没提钱，阿拉没有骗你的情况嘛。顾家这样的叫起到我们啦，蒙上我们啦，没谁来玩哦。啊，光浪这样的叫我，现在这人也要嘛，切工呢，现在都是代工呢。光浪里面都有的打的哦，切工呢，切工呢一边，我别过来，这下子像没没断，过来来路呗。我银行现在我起码找人路，南退当不出的路路里些，过来来蒙上我。啥都干啥，再不要，我这边的靠老板出单没有没啊？咱们过去嘛，阿龙没接不要，但老板家没是吧？没有露露啊，都没有骗你啊！我别个人嘛，我不交多，都是交些高呢，也包哪里的？
这次怎么来？没什么来提，
哎，你都表面的表表了，这次怎么来嘛？
明个老板多少新年新，怎么登记太棒？
စစ်ကောင်စီကအာဏာယူတာကိုဆက်လက်ဆန့်ကျင်ဆန္ဒပြနေချိန်မှာပဲညပိုင်းမှာရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးနေပြီးရဲရွာအတိုင်းဝိုင်းကလည်းအရက်သားတွေအဖမ်းမခံရရေးဝမ်းရံလှုပ်ရှားနေကြပါတယ်။တစ်ချိန်တည်းမှာပဲရဲတပ်ဖွဲ့ကညအချိန်မတော်လာဖမ်းရင်ဥပဒေကြောင့်အရာဆောင်ရံရှောင်ရံတွေကိုလည်းလူမှုကွန်ရက်တွေကနေဖြန့်ဝေလှုပ်ရှားနေကြတာပါ။ရဲဘက်အရက်ဖက်ဥပဒေကြောင့်အရာလိုက်နာရမယ့်အချက်တွေကိုတရားလွှတ်တော်ရှိနေဦးတန်းစောအောင်ကိုဆက်သွယ်မေးမြန်းတာမှာတော့မှတ်တမ်းရယူထားမှုကတရားရုံးမှာတက်တည်အဖြစ်တင်သွင်းနိုင်တဲ့အကြောင်းကစပြီးရှင်းပြပါတယ
်သူတို့ပြောထားတယ်နော်ဒီလာဖန်းတာရက်နဲ့ live မှာပါညာဆိုတော့ live ညင်းမှုနေရတော့ကျွန်တော်ဒီဟာကိုမဝေဖန်လို့သို့တော့ဒီ video ရိုက်ထားတာတွေနော်အတန်ဖိုင် record တွေကချိန်ကျလို့ရှိရင်တရားရုံးမှာဒီ electronic document အနေနဲ့ဒါတော့သတိကံဝင်နိုင်တယ်เนาะအဲ့အမျိုးတွေဖြစ်နိုင်တယ်ဟိုအသုံးပြုလို့ရတာပေါ့သတိကံအနေနဲ့ပေါ့အဲ့ကဒီရဲဆိုရင်ဒီရဲကိုဆင်းမရှိဘူးကန်းကမရှိဘူးဒါတွေရလဲဒါရာဇဝတ်ချက်လုံးရဟိုမှန်ပါတယ်เนาะအဲ့ကအမည်ရာဒူးပါညာလက်နံပါတ်ဆိုတာဟိုမေးထားတာတော့ကောင်းတယ်ဘယ်သူလာဖမ်းသွားတယ်ဟာဘယ်သူကဟိုပို့ဆောင်ပြီးတော့လာဖမ်းတယ်ဆိုတာဟာတော့ဘာမှုလဲဆွေးနွေးခြင်းလို့ခဏပါဆိုတဲ့ကိစ္စတွေကြတော့ဒီတချို့ဟိုတာဖန်တဲ့ခါတိုင်းမှာတော့သူတို့ဟိုပထမတော့ဒီကျွန်တော်တီးသလောက်တော့အမှုတွေမှာလာဖန်တာပုံမှန်တစ်မျိုးเนาะဟိုဥပဒေကြမ်းပေးမှာပုံမှန်တစ်မျိုးတရားခွင့်ရတာပုံမှန်တစ်မျိုးဒါမျိုးတွေဖြစ်နိုင်တယ်အဲ့တော့ဘာနဲ့လာဖန်လဲဆိုတာကတော့ဖန်တဲ့လူကိုယ်တိုင်တောင်းမှပဲသိချင်မှသိမယ်ဟုတ်အဲ့ဥပဒေရောရောလဲတမျိုးကြောင်းနိုင်တယ်အဲ့ဒါဒီတရားကြုံရလို့ရှိရင်လည်းဒါတမျိုးဖြစ်နိုင်တယ်တချို့ကဂျမန်ကာလာအတွက်ဆိုပြီးတော့ဒီပုံမှန်တစ်ခုတက်ပြီးတော့လာယူတာပေါ့ဗျာအဲ့တော့ဟိုခြေဥပြပြီးလာဆိုတဲ့ဟိုမိကွန်းကဒါကတော့မိနိုင်ရင်တော့ကောင်းတာပေါ့ဟိုဒါပေမဲ့ကျွန်တော်တို့ဒါတော့လုံးမဖြစ်ဘူးလို့ယူဆတယ်ဘလို့ဆိုတော့ဒီ2009ခုနှစ်ကတော့ဒီဖြစ်ခဲ့တဲ့နိုင်ငံတော်အမှုကြီးမာတော်မှပဲဒီ1994ဥပဒေကိုရဖားလုပ်ပြီးတော့တည်လာထွက်တာရှိတယ်ဒါတရားခွင်မှာအဲ့ဒါကကြတော့ရှေးဥပြက်လာမပြက်လာဆိုတာကတော့ဒီလာဖမ်းတဲ့ဟိုအာဏာပိုင်ဖွဲ့စည်းနေတဲ့သူတို့ပြောခြင်းလဲပြောရင်မပြောခြင်းလဲမပြောဘူးပေါ့ဒါကတော့ဟိုအရေးမကြီးဘူးလို့ကျွန်တော်ထင်တယ်နောက်တစ်ခါတစ်ခုလွဲနေတဲ့နော်ဟိုအရေးကြီးတဲ့ကိစ္စတစ်ခုကဒီရာဇတ်96ကိုညွှန်တာလေအမှန်တော့ရာဇတ်ကြီး96ဆိုတာကဒီကပ္ပခုခံပိုင်ခွင့်အရာပြုလုပ်တဲ့ကိစ္စတွေကိုပြောတာတော့ကပ္ပခုခံပိုင်ခွင့်မှာဒီအင်္ဂါချက်တွေအင်္ဂါရက်တွေရှိရယ်နော်ကိုယ်သိမလို့အာလုတ်တဲ့ခါနားမလို့ဒေယာရီအဖြစ်အောင်လုံးမဲ့ခါမျိုးတွေမှာဒီဟာကပ္ပခုခံပိုင်ခွင့်သုံးမျိုးရှိတယ်သို့တော့အာဏာပိုင်ဖွဲ့ရလာပြီးတော့ဖမ်းတဲ့ဟာကိုနော်ကိုကကပ္ပခုခံပိုင်ခွင့်ရှိပါတယ်ဆိုပြီးသွားသုံးလို့ရှိရင်ကိုကလက်သီးနဲ့ထိုးဓာတ်နဲ့နော်ဒုတ်ဒီဓာတ်နဲ့ကာကွယ်မိမယ်ဆိုရင်ပြဿနာကြီးမယ်နော်ရာဇဝတ်ဒီရာဇဝတ်ကြီး3-5ဆုံးတော့တောင်ဝရရနောက်ဆုံးမှုတွေဒါတွေအလွယ်ရှိလို့ရတယ်ခါအဲ့တော့ဒီလိုချင်းဒီမျိုးမှာအကယ်၍များကပ္ပဒီဖမ်းတာကိုနော်ဒီလက်နက်ဇုံတရားနဲ့ကာကွယ်ခုခံမိလို့ရှိရင်အဲ့ဒါကဟိုတက်တာခက်တာလေးဖြစ်ရင်နေနာမှာပြင်ပန်းနေနာမှာ
ဆိုတော့သူတို့ဒီထဲမှာရေးနေကြတယ်ဟိုလာဖမ်းရင်လည်းတကားမဖွင့်ပေးလဲရတယ်ဆိုရဟာရောဒီဖွင့်ပေးခြင်းမဖွင့်ပေးခြင်းအပေါ်မှာရောဆရာအကြံပေးလို့များရပါလား
ဒီခါကဒီတာဝန်ဝတ္တရားဆောင်ရွက်တဲ့နော်ဒီအာဏာပိုင်ဖွဲ့စည်းကလုပ်တဲ့ဟာကဟိုနောက်ဆုံးသူတို့မှာအတင်းချက်ဖြတ်ပြီးတော့ဝန်ပိုင်ခွင့်နေရှိတယ်နောက်ဥပဒေပြဋ္ဌာန်းချက်တွေရ
ဟုတ်ကဲ့
အဲ့လိုမျိုးတွေကကြတော့ဟိုဒါတော့ကိုချိုပြီးတော့တည်ထားဥပဒေတည်ထားပြီးတော့ဘလို့ကဝဲရင်းတော့ဟိုလုံမြောက်မလဲဟလားဘလို့မျိုးဆိုလို့ရှိရင်ဖြစ်မလဲဆိုတာကတော့ပိုကောင်းတာပေါ့တခုနာလိုတကားမဖွင့်ပေးပဲနေတာလို့ဗာမျိုးတော့ဒါဥပဒေမှာတော့အလိုကြာတန်းတာတော့မရှိဘူးပေါ့နော်
ဆရာနောက်တစ်ခုကဆရာလည်းခုန Facebook မှာရေးထားတာတွေ့ပါတယ်ဒါဒီကူညီပေးလို့ရတယ်ဆိုတော့အခုဖမ်းခံထားရတဲ့လူတွေကိုရောဥပဒေကြောင့်အရာဆရာတို့ဘာများလုပ်လို့ရနိုင်ပါ့မလဲ
ဖမ်းခံထားရတဲ့လူတွေဥပဒေကြောင့်အရာဆိုတော့ဟို
ကူညီပေးဖို့ပေါ့ဟု
တ်ရှင်းနေကူညီပေးရတယ်တိုးတော့ကျွန်တော်တို့စီကူညီတောင်းခံမှုတချို့ရှိတယ်ရှိတဲ့ဟာဘယ်လိုလဲဆိုတော့ဒီတတ်ပါတီပေါ့ဗျာဒီအမှုတယ်နဲ့တိုက်ရိုက်မဆိုင်မဲနဲ့ကြရတဲ့ဖုန်းဆက်တာမျိုးကြတော့ကျွန်တော်တို့ကဟိုဘသူပဲဆိုဆိုင်လို့လိုက်ရမယ်လည်းမသိဘူးလေအဲ့လိုမျိုးအဲ့တော့တကယ်လို့များကာကွယ်ရှင်တော့ဒီဖြစ်တဲ့ကာကွယ်ရှင်မိသားစုတော့ဝင်တိရောက်ရောက်ကဟိုအကူအညီတိုက်ရိုက်တောင်းမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဘက်ကအကူအညီနိုင်တာအကူအညီပေးလို့ရပါတယ
်ဟုတ်ကဲ့ရှင်ဆရာနောက်ပြီးတော့ဆရာအကြံပြုထားတာလည်းရှိပါတယ်ဒါဒီအရင်ဒီဒေါအောင်ဆန်းစုကြည်တို့အစိုးရလက်ထက်တုန်းကဒီဥပဒေပညာရှင်များကဥဆောင်ဖို့ဆိုပြီးတော့သူတို့ဘက်ကရောဘာများလုပ်နိုင်ပါသလဲဆရာအခုကိစ္စလေး
အထာကကျွန်တော်တော့မသိဘူးဗျ။ဘာသာရေးဒီအန်တီလက်ထက်ပါဒီဟိုဥပဒေနိုင်ဥစားဥပဒေထောက်သူဒီအဖွဲ့ဆိုပြီးတော့ဥပဒေနဲ့တကွာထုတ်ထားတာပေါ့နော်။ဒါမျိုးနဲ့အစင်းရနေပြီးတော့ပို့ဘဟုအစင်းရှိတယ်။အဲ့တော့ဒီမျိုးနဲ့အစင်းနဲ့ဘဟုအစင်းဒီဆင်းဆင်းတော့ဒီဥပဒေထောက်သူမျိုးအဖွဲ့တွေကဟိုကြီးကြပ်ပြီးတော့ဟလာကုညီမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့စနစ်တကျဟိုတဲ့ကုညီဆောင်မှုလို့ဖြစ်မယ်လို့တော့တမယူဆတာပေါ့နော်
။ဆိုတော့ဖန်ဆန်ထားတဲ့သူတွေကိုမိသားစုကတွေ့ခွင့်တောင်းပိုင်ခွင့်ရောဒီအခုအခြေအနေကြီးပေါ့နော်မရှိပါသလားဆရာတက်တွေ့လို့ရနိုင်ပါလ
ားမနိုင်လို့တော့ဒါဟိုဖန်ထားတယ်ဆိုတော့ဟိုလူတွေနဲ့ပတ်သက်ပြီးတော့တေးချဟိုပုံမှန်လင်းလင်းဟိုပြောနေတာပေါ့နော်ဟိုအနောက်ဆုံးမိသားစုကိုအနည်းဆုံးတော့ကျွန်တော်တို့တော့ဘယ်လိုဆောင်ရွက်ထားပါလဲဆိုတာကိုပြောနေတယ်အဲ့လိုမျိုးဟိုစတမလာဒိမကြအတံပြောက်သွားပြီးတော့ရက်စီဖန်ထားတယ်ဆိုလို့ရှိရင်ဒါကဟိုလူတို့ရဲ့စိုးရိမ်တော့ကပုံပြီးတော့ဖြစ်နေနိုင်တယ်
ဆိုတော့ဒီအဖန်ခံထားတဲ့မိသားစုဝင်တွေဘက်ကရောတောင်းဆိုပိုင်권ပေါ့နော်ရှိပါသလားရှင်ဥပဒေအရာလေးပြန
်ဥပဒေကတောင်းဆို권ရှိပါတယ်တောင်းဆိုလို့ရပါတ
ယ်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါရှင
် FOE မြန်မာဝိုင်းစီစဉ်တွေကိုဆက်ပြီးတော့အတန်လှည့်ပေးနေပါတယ်ရှင်ကျွန်မဆုမြတ်မောင်ပါမြန်မာနိုင်ငံအပေါ်စင်ကာပူနိုင်ငံအနေနဲ့ငွေကြေးအရွှေ့အပြောင်းလုပ်တာတွေကိုမကူညီဖို့အတွက်ပုဂ္ဂလိကဘဏ်တွေမှာအလုံးလုံးနေကြသူယာနဲ့ချီစနေနေတုန်းကစင်ကာပူတန်ယုံရှိသွားပြီးတော့တောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်တပ်အကြီးအကဲတွေနဲ့သူတို့ရဲ့စီးပွားရေးအကျိုးစီးပွားတွေအပေါ်အမေရိကန်ပြည်ထောင်စုကပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတွေလုပ်နေချိန်မှာစင်ကာပူကအရင်စစ်အစိုးရတွေအတွက်ဘဏ္ဍာရေးအရွှေ့အပြောင်းတွေချခံဆောင်ရွက်ပေးတာမျိုးမလုပ်ဖို့အတွက်တောင်းဆိုကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအရသာအစိုးရစီကနေကာကွယ်ရေးဦးစီးချုပ်အာဏာသိမ်းယူထားတာကိုကန့်ကွက်တဲ့အနေနဲ့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ပုဂ္ဂလိကဘဏ်တွေနဲ့ဘဏ္ဍာရေးလုပ်ငန်းတွေကဝန်ထမ်းတွေဟာစင်ကာပူတန်ယုံရှိမှာ February 13ရက်နေ့စနေနေ့ကစတင်ပြီးတော့တောင်းဆိုဆန္ဒပြကြတာပါစင်ကာပူနိုင်ငံရဲ့ပဟိုဘဏ်ဖြစ်တဲ့ MAS နဲ့မြန်မာနိုင်ငံမှာလိုင်စင်ယူလုပ်ကိုင်နေတဲ့ United Overseas Bank UOB ဘဏ်တွေအနေနဲ့စစ်အာဏာသိမ်းယူထားတဲ့မြန်မာနိုင်ငံအပေါ်အကူအညီမပေးဖို့အဓိကတောင်းဆိုကြတာဖြစ်ပါတယ်။အရင်နဝတအစိုးရလက်ထက်မြန်မာနိုင်ငံပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့ခဲ့ချိန်ကာလတစ်လျှောက်လုံးစင်ကာပူဘဏ္ဍာရေးလုပ်ငန်းတွေကအမေရိကန်ရဲ့ဘဏ္ဍာရေးဆိုင်ရာပိတ်ဆို့မှုတွေကိုရှောင်ရှားပြီးတော့ငွေကြေး transaction အရွှေ့အပြောင်းတွေလုပ်ပေးခဲ့တာမို့အခုတစ်ခါမလုပ်အောင်လို့တောင်းဆိုတာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်မြန်မာစစ်အာဏာပိုင်တွေရေရှည်ရက်တိဖို့ခတ်ခဲအောင်လို့စင်ကာပူနိုင်ငံအနေနဲ့ပြည်သူတွေဘက်ကရက်တိဖို့လိုတယ်လို့ဆန္ဒပြသူတယောက်ဖြစ်တဲ့မတ်ချီချီကရှင်းပြပါရယ်သူကတော့ပုဂ္ဂလိကဘဏ်ဝင်တန်းဟောင်းတယောက်ဖြစ်တယ်လို့နိုင်ငံတကာဘဏ္ဍာရေးလုပ်ငန်းတစ်ခုမှာလက်ရှိအလုပ်လုပ်နေသူဖြစ်ပါရယ
်မှာဟိုအတွေ့အကြုံကတိချဲ့ရတာကကိုယ်အရင်ဆုံးကတည်းကအော်တိုမတ်စစ်အစိုးရပေါ့လေဒီတုန်းကတို့ဒီနိုင်ငံတကာပေးတဲ့ sanction တွေရှိခဲ့တယ်အဲ့ sanction တွေရှိခဲ့တဲ့အချိန်တွေကခုချိန်ချိဒီမှာပြဖို့ AACC သူတို့ဆက်ပြီးတော့ဖြည့်ဆက်နိုင်ခဲ့တယ်ပေါ့နော်အဲ့ဒါဒီကိုသူတို့အလိုမျိုးဖြည့်ဆက်နိုင်မှုအတွက်ကိုအထောက်ပံ့အကူအညီပေါ့နော်ဒီ transaction international transaction တွေကိုအတိတ်ကအကူအညီအားပေးနေတာတော့ UOB Bank ဆိုတာကိုပြရတယ် OCBC ကို DBS ဆိုလည်းပါတယ်ပေါ့နော်ဒါပေမဲ့ UOB ကတော့အများဆုံးပေါ့အတိတ်ကနဲ့တော့မဆိုရှင်26နှစ်ပေါ်ချဲ့ပြီပေါ့နော်တောက်ချောက်အကူအညီပေးနေတယ်ဆိုတဲ့ဟာလေးကိုတော့အမတို့ကပြရတယ်ပေါ့လေဆိုတော့ပြရတာ PB Bank ဖူးဆိုရင်သူတို့တွေထပ်ပြီးအာဏာသိမ်းတယ်ကိုယ်ရေးချေချေချေရှိနေအောင်တည်တယ်အဲ့တော့မတို့ကြည့်သူတွေအနေနဲ့မတို့လက်မခံနိုင်ဘူးလေအဲ့တော့သူတို့ဒီလိုဖြစ်နေတဲ့အချိန်မှာဒန်လေးတီထပ်ပြီးတော့လက်ရှိအာဏာသိမ်းအစိုးရကိုမကူညီနိုင်ဘူးလို့မတို့အန်တီကမှမပြောရတဲ့အတွက်သူ့ကိုအစိုးရကိုထပ်ပြီးတော့အခုညီပေးဖို့အစပ်မှာပေါ့ပြရတာပေါ့လေ
ဟုတ်သူတို့ဆော့ဆော့အမလည်းပြောပါတယ်လွန်ခဲ့တဲ့ဒီနဝတဆစ်အစိုးရလက်ထက်တစ်ချက်လုံးပေါ့လေအမေရိကန်ဘက်ကဆန်ရှင်တွေထားထားတဲ့အချိန်မှာဒီစင်ကာပူဘက်ကနေပြီးတော့ဘဏ္ဍာရေးအရွှေ့အပြောင်းတွေဒီအပြောင်းလဲတွေ transaction တွေလုပ်တယ်တစ်ဆင့်ခံလုပ်တယ်ပေါ့လေဆိုတော့အဲ့ဒါဘယ်လိုမျိုးလုပ်တယ်လဲဆိုတော့အမကိုယ်တိုင်လည်းဘာမှဒီအနီးကလုပ်ခဲ့ဘူးတဲ့လူတယောက်အနေနဲ့နည်းနည်းရှင်းပြပါလားရှင်
ကိုယ်လုံးလေးနေရာလူလည်းတန်းစီလုပ်ထားတဲ့ဟာကိုအမျိုးမျိုးရှောင်ပြီးပေးပြီးတော့ပေါ့နော် operate account တွေ company account ပေါ့နော် company account ကလည်းတစ်ခုရဲ့နဲ့ပုံစံနဲ့ပြောအိုးအကောင့်အမျိုးမျိုးရှောင်ပြီးတော့လုပ်ပြီးရေစအာမတ်ကျန်ဆိုရကိုကောက်အကြောင်းတွေပေါ့နော်အမျိုးမျိုးတွေကြောင်းနေပြီးတော့သူလုပ်ပြီးရေအဲပြီးတော့ဒီ personal account တွေလည်း personal ဆိုပြင်ပြီးပေးပုံစံမျိုးပေါ့နော်အဲ့ဒီလို account ပုံစံမျိုးတွေသူကပြီးတော့ဒီအနေနဲ့ပေါ့နော်ဒီမှာပြောတဲ့ transaction တွေကိုသူကလုပ်ပေးခဲ့ရပေါ့လေအခုလည်းသူတို့က personal account တွေနဲ့ဆန္ဒရှိနေလို့လည်းလို့ပြရတယ်ပေါ့နော်အဲ့လိုမျိုးပြရတဲ့အတွက်အဲ့ဒါတွေမလုပ်စီခြင်းလို့မလုပ်သေးဘူးတော့ဘုရားကအခုညောင်းတာပါ
ဒီမြန်မာနိုင်ငံကနေပြည်တော်ငွေကြီးအရွှေ့အပြောင်းတွေအထောက်အကူတွေလုပ်တဲ့ဟာကိုစင်ကာပူဘဏ်တွေကနေတစ်ဆင့်
ဒီလိုမျိုးတွေကိုအခုတော့ဒီလာဖန်းတာရနဲ့လိုက်လွှဲမှာပါညာဆိုတော့လည်းညာပိုင်းမှာရအရသာအစိုးရစီကနေကာကွယ်ရေးဦးစီးချုပ်အာဏာသိမ်းယူအတွက်တွားရဲဆိုတော့အဲ့ဒီဟာတွေကိုရောဓမ္မတို့အနေနဲ့ဘယ်လိုမျိုးစောင့်ကြည့်ပြီးတော့ဒါတွေကိုမလုပ်ပေးနဲ့ဆိုပြီးတော့မှာစင်ကာပူဘန်နေဘက်ကတောင်းဆိုလို့ရနိုင်မလဲရှင့်
မအားလုံးမှာအတိအကျပြောမယ်ဆိုရင်ကွန်ဖီဒန်ရှယ်ဖိုင်ခါကြတော့အားလုံးမှာစာရွက်ထောက်ထားနာပြောရဲ့ဒေါက်ကျူမန့်ထောက်ထားတော့မရှိဘောနော်ဒါပေမဲ့ဒီဘက်မှာလည်းလုပ်ခဲ့တယ် รัวแหละตะเถียงนี่เราพอจ๋าเลยตะเถียงนี่ไล่ตายตะเกเราตะกั่วหนักกั่วสีเว้ยเหล่าจี้บ่เนาะตะเถียงปุ้มมันตะเถียงเราไปจ๋าตัวละเนี่ยเนาะอ้าวเว้ยดิแกโหยืนมาขึ้นนี่ได้อณีท่าดิตะแกโหตะกะบาลงติดเลยหาโหตรุอ่ะไอ้ดิสะสะเปียอูบ่เนาะอะโซตรุดิไอ้มีนี่နိုင်ငံอาเซียนနိုင်ငံเนี่ยဖြစ်တယ်อาเซียนมาสิงคโปร์นำมัดติดไปเลยตรุดิเนี่ยซัพพอร์ตไปให้มั้ยส่วนอ้าวมาอาญาชิมาบ่เนาะแต่ตรุอ่ะมารู้
ဒီကတောင်းဆိုတာအဲ့ဒါပါပဲတပီတော့အနာမျိုးစိတ်ရှာတို့ကလည်းတပင်းတွေကိုစပေါ့ပေးတယ်မပေးတဲ့နဲ့တတိယဆိုးရအောင်စပေါ့ပေးမယ်ဖြစ်လို့ရှိရင်အဲ့ဒါကိုအမတို့ကလက်မခံနိုင်ဘူးเนาะဆေးရနာတိန့်ခံထားရတဲ့မြန်မာနိုင်ငံမှာကံဘောဆော့ဘန်ကလွဲလို့ဂျန်နက်ပုဂ္ဂလိကဘန်တွေအားလုံးလောလောဆယ်စီဒီအမ်လှုပ်ရှားမှုမှာပါဝင်နေကြတယ်လို့လည်းမတ်ချီကြီးကပြောပြပါဗျာမြန်မာနိုင်ငံဘ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ပြီးအယသအစိုးရအမြန်ပြန်လည်ပေါ်ပေါက်လာစေဖို့အတွက်ကနေဒါနိုင်ငံနဲ့အမေရိကန်ပြည်ထောင်စုပြည်နယ်တို့မှာမြန်မာပြည်ဆက်ပြီးဆန္ဒပြတောင်းဆိုနေတဲ့အကြောင်းတင်ပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါဖေဖော်ဝါရီလနေ့ကအယသအစိုးရခေါင်းဆောင်တွေကိုစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုက်လံဖမ်းဆီးဖယ်ရှားပြီးတဲ့န ထက်တူရည်တည်နေကြောင်းနဲ့စစ်တပ်အာဏာသိမ်းလို့ရက်ကိုဆန့်ကျင်ကြောင်းကနေဒါနိုင်ငံဗန်ကူးဗားမြို့ကမြန်မာတွေကလည်းရာသီဥတုအေးခဲနေတဲ့ကြားကပဲစနေနေ့ကဆန္ဒပြတောင်းဆိုကြောင်းမြန်မာရေးလှုပ်ရှားသူကိုမင်းနိုင်ကပြောပါတယ်
ကျွန်တော်တို့အခုဆိုလို့ရှိရင်ဒီကလေးကသူကသူ့ရှိရလဲကျွန်တော်တို့ဒါရိုက်စာတွေပို့ထားပြီးသွားပြီအားလုံးကတတိဆင်းတဲ့လက်မှတ်တွေဆိုရတယ်အဲ့ဒီမှာတောင်းဆိုချက်တွေလည်းပါပါတယ်အဓိကတော့2020ရွေးကောက်ပွဲကိုအစီအမံပြုပေးဖို့နဲ့ဖန်ဆီးထားတဲ့ဒီကောင်းဆောင်တွေအားလုံးနောက်စီဗီယမ်ကောင်းဆောင်တွေစနတ်တ်ကောင်းဆောင်တွေရောနိုင်ငံကောင်းဆောင်တွေရောပါတီကောင်းဆောင်တွေရောအားလုံးကိုချွင်းချက်မရှိပြုပေးဖို့နဲ့UN Security Council နဲ့ဟလာ US ကနေပြီးတော့ထုတ်ပြန်ချက်တွေကိုလည်းကျွန်တော်တို့ကထောက်ခံတယ်ဆိုတဲ့အကြောင်းနဲ့ဒီလိုအပြန်ဖက်နှိမ့်ဆက်လာလို့ရှိရင်ဒီလိုရရွေးရသေးကိုကျွန်တော်တို့အားတွေတောင်းဆိုသွားတာဖြစ်ပါတယ်။နောက် US ကမြန်မာပြည်ပေါ်မှာစစ်တပ်ကရေးပြီးလို့ဒါကိုကျွန်တော်တို့အဓိကထားတောင်းဆိုလိုက်တယ
်။အလားတူကနေဒါနိုင်ငံ Saskatoon မြို့မှာလည်းစနေနေ့နေ့လည်းကဆရာနာတိန်ဆန့်ကျင်ဆန္ဒပြပွဲလုပ်ခဲ့ကြောင်းကိုလူကျော်ကပြောပါတယ
်။ဒီဆရာနာတိန်တဲ့ပုံမှာကျွန်တော်တို့ပြင်းပြင်းထန်ထန်ရှုတ်ချတယ်ပေါ့နော်။နောက်ပြီးတော့ဖန်ဆီးထားတဲ့သမရာကြီးဦးဝင်းကြီးရဲ့တော်အောင်ဆန်းစုကြည်နဲ့ကွာပန်းစီခံထားတဲ့လူအလုံးကိုချက်ချင်းလှစ်ပေးဖို့ကျွန်တော်တို့တောင်းဆိုတယ်ပေါ့နောက်တစ်ချက်ကတော့2020ရွေးကောက်ပွဲနဲ့ရလကုန်အတိအမှတ်ပြုပေးဖို့ဒါတွေကိုကျွန်တော်တို့ကျွန်တော်အဓိကထားပြီးတောင်းဆိုတယ်ပေါ့ဒီကျွန်တော်တို့ပြည်နယ်မှာရှိတဲ့ MLA ပေါ့နော်ပြည်နယ်လွတ်တော်ပေါ့နောက်တစ်ဆင့်ကတော့ Federal လွတ်တော်ပေါ့အဲ့ဒါတွေကိုအဓိကတောင်းဆိုတာပါအ
မေရိကန်နောက်ဘက်ဂျန် San Francisco မြို့ကုလသမဂ္ဂပလာဇာအရှိဆက်အာနာသိန်းစန့်ကျင်ဆန္ဒပြပွဲနဲ့ပတ်သက်လို့ဦးဆောင်ပါဝင်သူ88မျိုးဆက်ဦးပန်းသီးကပြောပါတယ
်။ကောင်စီရဲ့အာနာသိန်းမှုကိုကျွန်တော်လုံးဝလက်မခံဘူး။ဒါပြည်သူအစိုးရကိုပဲကျွန်တော်အလို့ရှိတယ်။ကျွန်တော်တို့အခုပထမလုပ်နေတာကတော့အမေရိကန်အစိုးရတာဝန်ရှိတဲ့လူတွေပေါ့သမရာတို့ကျွန်တော်တို့ဒုတိယသမရာတို့ House of Speaker တို့ရှိကျွန်တော်စာရေးရေးတယ်။အရေးယူဆောင်ရွက်ပေးဖို့ကူညီတောင်းတယ်အခုကျွန်တော်တို့အမေရိကန်သမရာဒိုးဘယ်ဒီယံလည်းကျွန်တော်တို့ပြင်းပြထန်တာအရေးကြီးလေဒါပေမဲ့ဒီလိုပြင်းထန်တဲ့အရေးကြီးမှုကျွန်တော်တို့1988တည်းကကျွန်တော်ကြုံခဲ့ပြီးဒါပေမဲ့အစ်ဆိုးရထုံးစံတိုင်းပဲသူတို့ကတော့ဟိုတရုတ်အားကိုးနဲ့ကျွန်တော်တို့ကြီးမဆိုင်ခဲ့ဘူးနော်ဒါပေမဲ့ဒီတစ်ခါတော့ဒီစစ်ကောင်စီကိုကျွန်တော်တို့တီးတဲ့ပုံမပြင်းထန်တဲ့အရေးကြီးမှုလုပ်ဖို့ကျွန်တော်တို့အမေရိကန်မှာရောက်နေတဲ့မြန်မာတွေကတောင်းဆိုမယ
်အမေရိကန်လေပိုင်းအင်ဒီယားနာပြည်နယ်ဖိုဝင်းမှာလည်းမြန်မာပြည်အပြောင်းလဲဖြစ်လာစေဖို့အပတ်စဉ်ဆန္ဒပြနေကြောင်းဦးကျော်သက်ကပြောပါတယ
်။ဒီတီမဲ့ဆက်လွတ်တော်နဲ့အောက်လွတ်တော်မှတ်တည်ပြီးကိုကျွန်တော်တို့စာရေးပို့တယ်။တော့တောင်းဆိုမှုတွေလုပ်တယ်။နော်ဗမာပြည်ကိုနော်အာဒီဆန့်ကျင်ဆိုတာကိုနော်ဒရိုင်းကြီးလုံးပေါ်မှာမလုပ်ဖဲနဲ့နော်အာဒီစစ်အာဏာရှင်တစုနဲ့ပတ်သက်တဲ့ဆန့်ကျင်မျိုးတွေနောက်တစ်ခါကျွန်တော်တို့ဓာတ်ရိုက်ပူပြင်းထန်တဲ့စီအားတွေဖြတ်ပေးဖို့အတွက်ကျွန်တော်တို့အခုတောင်းဆိုထားပါတယ်။ကျွန်တော်တို့အမေရိကန်ရဲ့သမ္မတကြီးဂျိုဘိုင်ဒန်အနေနဲ့ကလည်းတော်တော်ကြီးတော့ကျွန်တော်တို့ဗမာပြည်ကိုစိတ်ဝင်စားတာတခုတွေ့ရတယ်။ ီလိုကြောင့်ကျွန်တော်တို့ကတော့ဆက်ပြီးလုပ်နေပါမယ
်။ Washington DC စစ်တမ်းရုံးရှိဆန္ဒပြပွဲတွေကို February 14တနင်္ဂနွေနေ့မှာပြုလုပ်သွားမယ်လို့သိရပါတယ်ခင်ဗျာ။
ဒီရီအမေရိကန်တံမြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်။မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 MHz 6.38 လိုင်းဒိုမီတာ40 MHz 8.48 လိုင်းဒိုမီတာ48 MHz 6.15 နဲ့ဒုတိယနိုင်ဝက်6နိုင်ခွဲကနေ9နိုင်အထိကိုတော့ဒီမီတာလိုင်းတွေဖြင့်လိုင်းလမ်းမီတာ190 MHz 1.55တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကတော့ဖိုင်းလိုမီတာ19 MHz 15.45 ဖိုင်းလိုမီတာ25 MHz 17.80 ဖိုင်းလိုမီတာ32 MHz 6.335တို့ကနေထုတ်လွှင့်ပေးနေပြီးပထမပိုင်းနာရီဝက်ည9နာရီကနေ9နာရီခွဲအစီအစဉ်ကိုဖိုင်းလက်မီတာ190 MHz 17.505ကနေပါနားဆင်နိုင်တာပါဖြူရီမြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်
ဒီစီစနစ်ကိုအဆုံးမခံနိုင်လို့စစ်အာဏာသိမ်းမှုကိုစန့်ကျင်နေရတာပါဆိုရဲတျောက်ဆောင်ဒေါင်းကလူငယ်ရဲ့အနာဂတ်အတွက်ဆုံးခန်းတိုင်သူကြိုးပမ်းဆောင်ရသွားမယ်လို့ပြောပါတယ်။စီဒီအမ်လှုပ်ရှားမှုမှာပါပြီးတော့ဒုက္ခရောက်နေတဲ့ဆွေရဝန်ထမ်းတွေကိုအကူအညီပေးဖို့လည်းသူကကတိပေးပါတယ်။မဆွေမြမုံကနေပြီးတော့ဆက်သွယ်မြန်မြန်ထားပါတယ
်။မင်္ဂလာပါဒါဆေအခုလိုမျိုးဒီ VOA မြန်မာပိုင်းအတွက်ကိုအခြေပေးပြီးတော့ဖြေတာကျေးဇူးတင်ပါတယ်ရှင
်။ဟုတ်ကဲ့မင်္ဂလာပါခင်ဗျ။ကျွန်တော်လည်းကျေးဇူးတင်ပါတယ်။
ဆိုအခုပေါ့နော်ဒီမြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတော်တော်လေးဒီဟိုဝေဖန်ပြောနေကြတဲ့အထက်မှာတောင်းရလဲတော်တော်လေးတက်တက်ကြွကြွပြောနေတာမြင်ရပါတယ်ဆိုတော့အရင်ဆုံးဘာကြောင့်အဲ့လိုမျိုးတွေဝေဖန်နေလဲနောက်တစ်ခါဒီဟိုပြောဆောင်မှုတွေလုပ်ဖို့တိုက်တွန်းနေရဆိုတော့သိပြစီရှင
်ဟုတ်အဓိကကကျွန်တော်တို့မျိုးဆက်ပါပေါ့နော်ကျွန်တော်တို့ဒီဘက်လူငယ်မျိုးဆက်တွေမှာအာဏာရှင်လောက်မှာမနေချင်ပါဘူးမရှိချင်ပါဘူးအဲ့ဒါကိုကျွန်တော်တယောက်ထဲရဲ့စိတ်ခံစားချက်လို့ကျွန်တော်မယုံကြည်ဘူးကျွန်တော်တို့တနိုင်ငံလုံးကပြည်သူတွေလူငယ်တွေစိတ်ခံစားချက်လို့ကျွန်တော်ယုံကြည်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီလိုခံစားရတယ်ဒီလိုအခြေအနေမှာကျွန်တော်တို့ဒီမိုကရေစီကိုဘယ်လိုမှပြည့်စုံမခံနိုင်ဘူးအဲ့ဒီအတွက်ကျွန်တော်တို့ဒီအရောင်စန့်ကျင်ခြင်းဖြစ်ပါတယ
်အရှင်နေရလဲပေါ့နော်တောင်းပါဒီနိုင်ငံကြီးနဲ့ပတ်သက်တဲ့စာပေတွေဖတ်တယ်နောက်ဒီဆွေးနွေးတာမျိုးတွေလည်းရှိပါတယ်ဆိုတော့အဲ့လိုမျိုးဒီနိုင်ငံကြီးအတွေ့အမြင်နောက်ခံကြောင်းရောအခုလိုမျိုးတက်တက်ကြွကြွပွင့်ပွင့်လင်းလင်းပြောနေတယ်လို့ရောပြောနိုင်ပါရှင့
်ပြောနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ယုံကြည်ချက်ပေါ့နော်ဟိုနိုင်ငံရေးကပြည်သူရေးပါပဲပြီးတော့ကျွန်တော်ကနိုင်ငံရေးထက်နိုင်ငံရေးကိုပုံပြီးစိတ်ဝင်စားတယ်။ဘာဖြစ်လို့နိုင်ငံရေးလို့ပြောလဲဆိုတော့ဒီကိစ္စအခုလိုမျိုးအာဏာသိမ်းခြင်းကိစ္စကဟိုကျွန်တော်တို့မျိုးဆက်မှာဘယ်လိုမှဖြစ်မခံခြင်းနဲ့ကိစ္စဖြစ်ပါတယ်။အဲ့အတွက်ကျွန်တော်ဘယ်လိုမှလက်မခံနိုင်ပါဘူးဒီကိစ္စကို။အဲ့အတွက်တော့ဟိုကျွန်တော်စဖြစ်ကလေးပေါ့ကျွန်တော်ဒီဟာကိုစတော်လိုင်းမယ်လို့ကျွန်တော်သုံးဖြတ်ထားပြီလား။ဒီအာဏာသိမ်းကြဆုံးမှုတက်ကိုကျွန်တော်အမြဲတမ်းသုံးဖြတ်ထားပြီလားဖြစ်ပါတယ်။အဲ့တော့ကျွန်တော်စိတ်ထဲမှာခံစားရတဲ့ခံစားချက်ရပြောရရင်ဒီအခြေအနေကကျွန်တော်တို့နောက်အနာဂတ်လူငယ်တွေအတွက်ကအခုလက်ရှိမှာဖြတ်တန်းနေတဲ့ကျောင်းသားလူငယ်တွေအတွက်ကဟိုဘယ်လိုမှလက်မခံနိုင်ကြတဲ့အခြေအနေတစ်ခုဆိုတာသိကြပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ဒီဟာကိုတိုက်ထုတ်ဖို့လိုပါတယ်
။ဆိုတော့ဒါပေမဲ့တောင်းကတခုသူပြားရင်လည်းမတူတာကကိုကမြန်မာနိုင်ငံမှာဒါထိတ်တန်းတရုတ်ဆောင်မင်းသားတယောက်ဖြစ်ပါတယ်ဆိုတော့ကိုယ့်ရဲ့ပရိသတ်ကလည်းတန်းတဲ့ TV ရှိပါတယ် Facebook တခုထဲမှာဆိုရင်တော့ follower 2,000 လောက်ရှိတဲ့ဟိုအင်မတန်ကြော်ကြားတဲ့ပုံကုံမျိုးပါဆိုတော့အဲ့လိုမျိုးကြော်ကြားသူတယောက်အနေနဲ့အခုလိုမျိုးပေါ့နော်ဒီဆရာနာသိမ့်မှုစမ်းကျင်တဲ့ပြောကြားမှုတွေဒီတိုက်တွန်းမှုတွေကိုလုပ်နေတာကရောဘလောက်ထိထိရောက်မယ်လို့မျှော်လင့်ချက်နဲ့လုပ်နေတာပါလဲရှင
်ကျွန်တော်တို့အဲ့ထိရောက်မယ်ဆိုတဲ့အရာမှာကျွန်တော်မျှော်လင့်ထားတဲ့အပိုင်းကဟိုကျွန်တော်တို့ပြည်သူတွေဟိုဒီအာဏာရှင်စနစ်ကိုတော်လန်ဖို့လိုပါတယ်လိုတဲ့နေရာမှာဟိုဘယ်လိုနီးလန်းနေတဲ့တော်လန်ကြမလဲဘယ်လိုပုံစံနေနဲ့ကျွန်တော်တို့ဖြတ်တန်းကြမလဲပြီးတော့ပြည်သူတွေနဲ့ကျွန်တော်ထပ်တူထပ်မြဖြတ်တန်းခြင်းနဲ့စိတ်ကပုံရပါတယ်အဲ့အချိန်မှာဘယ်လိုထပ်တူထပ်မြလဲဆိုတော့ဟိုကျွန်တော်တို့တော်လန်နေတဲ့အချိန်မှာဒီအာဏာရှင်စနစ်ကိုကြာဆုံးဖို့အတွက်ပြည်သူတွေအားလုံးသဘိတ်ပေါက်တဲ့အချိန်မှာသူတို့တွေတကယ်လိုအပ်မဲ့အကြောင်းအရာတွေပေါ့နော်အဲ့ဒါတွေကိုကျွန်တော်ကိုယ်တိုင်ပြည်သူနေရာနေခံစားရတဲ့ခံစားချက်နဲ့ထပ်တူထပ်မြကျွန်တော်သူတို့ကိုပြန်ညှ့ဝေပါတယ်ပြန်ရောက်ရတဲ့နေရာမှာသူတို့တွေတကယ်အသုံးတင့်မဲ့အနေထားတကယ်သုံးတင့်မဲ့အခြေအနေပြီးတော့ကျွန်တော်အဓိကဦးစားပေးပြီးလုပ်တာတော့ Civil Disobedience Movement ပေါ့နော်အဲ့ဒါကိုကျွန်တော်အဓိကဦးစားပေးပြီးတော့မှတောက်လျှောက်လုပ်ဖြစ်ပါတယ်လုပ်ဖြစ်တဲ့နေရာမှာဟိုစပြီးလုပ်ကြတဲ့ကလည်းဝန်ထမ်းတွေအားလုံးကိုကျွန်တော်ပြည်သူတွေနဲ့အတူတူပါဝင်ဖို့အတွက်ပြောတယ်အခုကျတော့ဝ ဝင်နှန်းတွေကိုကျွန်တော်တို့ကူညီဖို့အတွက်ကျွန်တော်ကြိုးစားနေပါတယ်ဒါပေမဲ့ကျွန်တော်ကတခြားနိုင်ငံမှာရှိနေတဲ့အတွက်ကျွန်တော်မှာအကန့်အသတ်နဲ့လုပ်နေရတော့ဖြစ်နေပါတယ်ကိုကိုနိုင်ငံဒီနိုင်ငံမှာကိုယ်နိုင်ငံမှာကိုရှိနေပြီဆိုရင်တော့ဟိုအစုဖွဲ့လိုက်အားလုံးအစုလိုက်ပေါင်းပြီးတော့မှဖွဲ့စည်းနေပေါင်းပြီးတော့မှလုပ်ဖြစ်မယ်လို့ထင်ပါတယ်အခုကျတော့ကျွန်တော်ဘလို့မှပူးပေါင်းလို့မရတဲ့အနေအထားမှာကျွန်တော်နေနေရတာဖြစ်တဲ့တော့ကိုမကျေနပ်ပါဘူး
ဆိုဒီအနာသိမ့်ပြီးတဲ့ဟိုနောက်ပိုင်းမှာပေါ့နော်ဂျောင်းပြောတဲ့လူမှုကွေးပေါ်မှာတင်တဲ့ဗီဒီယိုတစ်ခုရဲ့မှာဆိုရင်ကိုရှာထားတဲ့မြတ်ဒီငွေအားလုံးတွေကိုဒီ CDM movement လှုပ်ရှားမှုလုပ်နေကြတဲ့ဝန်ထမ်းတွေအတွက်ကိုအကူအညီမဲ့ဝန်ထမ်းတွေအားလုံးဒီလှုပ်ရှားမှုမှာပါဝင်မှာဆိုပြီးတော့တိုက်တွန်းပြောထားတာတွေ့ရပါတယ်ချင်းဆိုတော့ဟိုဆော့ဆော့ကလည်းပြောပါတယ်ကူညီပါသူတို့ကူညီသွားမယ်ဆိုတော့အဲ့လိုမျိုးကူညီဖို့အတွက်ကဘယ်လိုမျိုးအစီအစဉ်တွေလုပ်ထားပါလဲရှင
်အဲကျွန်တော်ဟိုအဓိကအဒီအချိန်မှာတော့ဟိုဘန်ခတ်ခဲ့ရရှိနေပါတော့ဘန်ခတ်ခဲ့ရရှိနေတာကကျွန်တော်ဝမ်းသာနေရမှာလို့ဖြစ်နေပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံကဝန်ထမ်းတွေအားလုံးအလုံးမလုံးပဲရန်နာတာဖြစ်တဲ့အတွက်ဒီလိုအခက်ခဲဖြစ်နေရပါတော့။အဲ့ဒီအတွက်တော့ကုညီမဲ့လူတွေလည်းအခက်ခဲဖြစ်နေတယ်လို့ဟိုကိုဝန်ထမ်းတွေအတွက်လည်းအခုချိန်မှာအခက်ခဲဖြစ်မှာပါ။အဲ့အဲ့အခက်ခဲတွေကကျွန်တော်တို့ထိရောက်တယ်လို့ယူဆပါတယ်။အဲ့တော့ဒီအခက်ခဲတွေကိုကျွန်တော်ကိုယ်ယူစားနေတော့အခုချိန်မှာကြော်ဖြတ်ဖို့လိုပါတယ်။ဒါအဲ့အခက်ခဲတွေရင်ဆိုင်နေရတော့ကကိုယ်ယူနေရမယ့်အခြေအနေတစ်ခုပါ။အဲ့တော့အဲ့အခြေအနေတွေကိုကျွန်တော်ကြော်လွန်လာပြီးဝန်ထမ်းတွေပြန်ပြီးတော့မှအလုပ်တွေလုပ်လာမယ်ဖြစ်ဖြစ်ဒီအခြေအနေတွေကိုကျွန်တော်တို့ကူညီဖို့ကူညီလို့ရမယ်အခြေအနေတခုပေါ့နော်အခြေအနေဆိုတာကျွန်တော်မှရှိတဲ့ချွေးနေစာရယ်ကျွန်တော်ဘန်ထဲမှာထည့်ထားပြီးတယ်အခုချိန်မှာကျွန်တော်ဘန်ထဲရယ်ပတ်စံထုတ်လို့မရဘူးထုတ်လို့မရတော့ကျွန်တော်တက်ဟိုဝန်ထမ်းတွေကူညီဖို့တော့ကျွန်တော်ကနည်းနည်းခက်ခဲရရှိတယ်ဒါပေမဲ့ကျွန်တော်မှာ backup လုပ်ထားရဲ့ဟိုရှိတဲ့ပတ်စံတွေကိုတော့ကျွန်တော်ဟိုဝန်ထမ်းတွေကူညီဖို့တော့ကျွန်တော်ဖိတ်ပေးထားပါတယ်အဲ့တော့ဒါထားပါတော့ဒါကျွန်တော်ပိုင်ပေါ့နော်အဲ့တော့ဟိုအခုချိန်မှာအခက်အခဲတွေကိုဝန်ထမ်းတွေကြုံတွေ့နေရတယ်လေ။ဂုဏ်ယူစာနဲ့ဒီအခက်အခဲတွေကိုရင်ဆိုင်စေချင်ပါတယ်။ဒါပြည်သူတွေအတွက်ငါတို့ရင်းနှီးပေးဆက်ရတဲ့ငါတို့ရဲ့အခက်အခဲလို့ရှင်ကြည်ပြီးတော့မှဂုဏ်ယူစာနဲ့ကြော်ဖြတ်စေချင်ပါတယ်။ကျွန်တော်တို့အားလုံးလည်းအတူတူပူးပေါင်းပြီးတော့ဒီအခက်အခဲကိုဖြေရှင်းဖို့အတွက်စိတ်နဲ့ရှိပါတယ
်။ဆိုအခုဒီဆရာနာသိမှုနဲ့ပတ်သက်လို့ပေါ့နော်တော်တော်လေးဟိုကန့်ကွက်ဝေဖန်ဟိုပုံမှန်လေးပြောနေကြသူတွေထဲမှာအမှုပညာရှင်တွေတော်တော်လေးတွေ့ရပါတယ်။ဆိုတော်တော်များများလည်းဒီလမ်းပေါ်ထွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေထဲမှာပါဝင်နေတာကိုလည်းမြင်နေရပါတယ်ဆိုတော့သူတို့တွေနဲ့ရောတောင်းနေနဲ့ချိတ်ဆက်ပြီးတော့မှဒီလိုကူညီဖို့အစီအစဉ်လေးလုပ်တာမျိုးရှိပါလားရှင
်ဟုတ်ကျွန်တော်ကြိုးစားနေပါတယ်ဟိုအထူးသဖြင့်ဒီ CDM movement မှာဖြတ်တန်းဟိုကူညီဖို့အတွက်ကြိုးစားနေတဲ့လူပညာသမားတွေရှိပါတယ်သူတို့တွေနဲ့လည်းကျွန်တော်ချိတ်ဆက်နေပါတယ်ချိတ်ဆက်တဲ့နေရာမှာကျွန်တော်ခုနပြောသလိုပေါ့နော်ကျွန်တော်ဒီဘက်နိုင်ငံမှာရှိနေတဲ့အတွက်ကျွန်တော်မှလည်းအခက်အခဲဖြစ်နေပိုင်းနေရှိတယ်ဒါပေမဲ့ကျွန်တော်အဲ့ဒါတွေကိုကြိုးစားဖြေရှင်းနေပါတယ်ပြီးတော့ဟိုပြည်သူနဲ့အတူတူလူပညာသမားတွေရက်တည်နေတာလူပညာသမားတွေရောကျန်တဲ့ဟိုကာတွန်းဆရာတွေအကုန်လုံးပေါ့နော်ကျွန်တော်ပြည်သူနဲ့တူရက်တည်နေကြတယ်အဲ့ဒါကကျွန်တော်တို့အတွက်ခွန်အားတစ်ခုပါပဲအဲ့တော့ကျွန်တော်ရမ်းလည်းကျင်နေပါတယ်ရမ်းလည်းဟိုအားရှိပါတယ်ပြည်သူတယောက်အနေနဲ့အားရှိပါတယ်အဲ့တော့ဝန်ထမ်းတွေအားလုံးလည်းတယောက်မကြံအကုန်လုံးပြည်သူနဲ့တူပူးပေါင်းစည်းကြပါတယ
်ဟုတ်ဆိုတော့ဟိုတောင်းပြောထားတာရှိပါတယ်ဟိုဘယ်တော့မှပေါ့နော်ဒီဆက်အနာရှင်နေနဲ့အလုပ်တူတူတွဲမလုပ်ဘူးဆိုတာမျိုးအထိပြောထားတာမျိုးတွေရှိပါတယ်ဆိုတော့အခုလိုမျိုးဒီလှုပ်ရှားမှုတွေလုပ်တဲ့အတွက်ကြောင့်မို့လို့ကိုယ့်ရဲ့အလုပ်တွေမှာထိခိုက်လာမဲ့အပေါ်မှာရောဆွေးမှုရှိလားရှင
့်မရှိပါဘူးဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်အလုပ်ကကျွန်တော်အလုပ်ပါပဲကျွန်တော်အလုပ်ပေါ်မှာကျွန်တော်ဆုံးဖြတ်ထားတဲ့အပိုင်းကဒီအနာရှင်မရှိခင်တည်းကကျွန်တော်လုပ်တဲ့အလုပ်တွေပေါ်မှာကျွန်တော်ရဲ့စီမင်းစည်းကမ်းတွေရှိထားပြီးသားပါအဲ့တော့ဘသူတွေရဲ့ဝင်ခွင့်နဲ့လှုပ်တဲ့အလုပ်တွေဆိုရင်ကျွန်တော်မလုပ်ဘူးဆိုတာကျွန်တော်ကဆုံးဖြတ်ထားပြီလားပါအဲ့ဒါတော့ကျွန်တော်ရဲ့အကိုပိုင်ဆုံးဖြတ်ချက်အစိုးရရှိတယ်ကျွန်တော်ရည်တည်ချက်ပါအဲ့တော့အခုလိုအာနာသိန်းတဲ့အဖြစ်အပျက်တွေဖြစ်လာတဲ့အချိန်မှာတော့ကျွန်တော်ရည်တည်ချက်ကပိုပြီးခိုင်မာလာတယ်လို့ပဲကျွန်တော်ပြောရမှာပါအဲ့တော့ဟိုကျွန်တော်အလုပ်ကိုထိခိုက်လာလို့ပြောရင်ကျွန်တော်အလုပ်ကတရုတ်ဆောင်အလုပ်ပါအဲ့တော့ကျွန်တော်တရုတ်ဆောင်တယောက်အနေနဲ့ဒီအာနာရှင်လက်အောက်ကနေမလွတ်မြောက်မချင်းတော့ကျွန်တော်ရဲ့တရုတ်ဆောင်အလုပ်ကိုကျွန်တော်မြန်မာနိုင်ငံမှာဆက်လုပ်ဖို့မဖြစ်နိုင်သေးပါဘူး။အဲ့တော့ကျွန်တော်အာနာရှင်နေရဲ့အာနာရှင်ကိုရှေ့ဆက်ပြီးလဲတော်လန်နေရအောင်ပါပဲ။အဲ့တော့အားလုံးလဲတော်လန်နေရမှာပါပဲ။ကျွန်တော်တို့ဘလို့မှဒီရာကိုလက်ခံပြီးတော့ဖြတ်တန်းဖို့ဆိုတာဘလို့မှမဖြစ်နိုင်ပါဘူး။အဲ့တော့ကျွန်တော်တို့တွေရှေ့ဆက်ဖြတ်တန်းနေရတဲ့ကာလမှာကျွန်တော်တို့အမှုပညာရေးနဲ့ပတ်သက်ပြီးတော့ဖြစ်ဖြစ်လွတ်လပ်စွာလုပ်နိုင်ဖို့ဆိုတာကျွန်တော်တို့နိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရှိဖို့လိုပါတယ်။စစ်မှန်တဲ့ခေါင်းဆောင်ရှိဖို့လိုပါတယ်။အဲ့တော့ကျွန်တော်တို့အားလုံးကအခုချိန်မှာဘသူတွေဘယ်ပါတီတွေဘယ်အကြောင်းတွေပေါ်မှာတွဲပြီးတော့မှဒီရာကိုတော်လန်နေခြင်းမဟုတ်ပါဘူးကျွန်တော်တို့ပြည်သူတွေအတွက်လွတ်မြောက်တဲ့ပြည်သူတွေအတွက်လွတ်လပ်တဲ့လမ်းစဉ်တစ်ခုကိုကျွန်တော်ပြည်သူတွေကိုယ်တိုင်ရှာဖွေနေခြင်းဖြစ်ပါတယ်အဲ့ဒီအတွက်အားလုံးတူတူပူးပေါင်းပါဝင်စေခြင်းပါတယ်
So down အပိတဲ့ပြဿနာတွေမှာလည်းအာ down နဲ့အမြင်တူတဲ့လူတွေရှိနိုင်တယ်လို့ပေါ့နည်းအမြင်မတူအမြင်ကွဲတဲ့သူတွေလည်းရှိနိုင်ပါတယ်ဆိုတော့အဲ့လိုမျိုးပြဿနာတွေဆုံးရှုံးသွားမှာမျိုးရောမဆိုရင်လားရှင
်မဆိုရင်ပါဘူးဗျဘာလို့လဲဆိုတော့သူတို့အမြင်မတူခြင်းဟာသူတို့ကသူတို့မှန်လားမလားကိုယ်တိုင်ဆုံးဖြတ်ရပါလိမ့်မယ်ကျွန်တော်ကိုယ်တိုင်လည်းကျွန်တော်မြင်နဲ့ကျွန်တော်ယက်တီချက်ကိုကျွန်တော်မှန်လားမလားကျွန်တော်ကိုယ်တိုင်ဆုံးဖြတ်ထားပြီးသားပါအဲ့တော့အားလုံးကကိုယ့်ရဲ့ယက်တီချက်ကိုယ့်ရဲ့ဖြတ်တမ်းမှုအတွက်ကိုကိုယ်တိုင်မှန်နေလားမှားနေလားဆုံးဖြတ်ဖို့လိုပါတယ်အဲ့ဆုံးဖြတ်ချက်ကဒါလဲကျွန်တော်တို့ရဲ့သမိုင်းမှာကျွန်တော်တို့ရဲ့အနာဂတ်မှာအဲ့တော့ကျွန်တော်လူငယ်တွေကအနာဂတ်ကိုတန်ဖိုးထားမယ်အိမ်မက်တွေကိုတန်ဖိုးထားတယ်ဆိုတာအခုချိန်မှာအဖြေပါပဲကျွန်တော်လူငယ်တွေဘယ်လောက်ထိအိမ်မက်တွေအနာဂတ်တွေကိုတန်ဖိုးထားတယ်ကိုယ်နိုင်ငံဘယ်လောက်တန်ဖိုးထားလဲဆိုတာကျွန်တော်ပြောကြမလို့လောက်အဖြေရှိပါတယ
်အခုဒီဒီဘေးမှာပေါ့နော်လမ်းပေါ်ထွက်ပြီးတော့ဆန္ဒပြနေတဲ့သူတွေကိုချင်းတော်တော်များများအများစုလို့တော့ပြောနိုင်ပါတယ်အားလုံးကလူငယ်တွေကိုမြင်ရပါတယ်ဆိုတော့အဲ့ဒီပုံမှာရောတောင်းအနေနဲ့ဘယ်လိုမျိုးပြောချင်လဲရှင်
လေးစားပါတယ်လို့ရေကပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်လူငယ်တွေကဒါလဲအနာဂတ်တွေကိုပေါ်ဆောင်အောင်ဖြစ်ပါတယ်အဲ့ဒီအတွက်အခုလိုမျိုးအားလုံးကဟိုတစိမ့်တဲ့တဝမ်းနဲ့တလန်းတွေကိုတင်းကြီးတင်းကျွတ်တွေသွားနေခြင်းဟာကျွန်တော်တို့နိုင်ငံအနာဂတ်အတွက်ကောင်းမွန်တဲ့အရာလို့လည်းမြင်တယ်လို့တရားနာရှင်ဆုံးရှုံးဖို့အတွက်အန်ဂိမ်တစ်ခုလို့လည်းကျွန်တော်မြင်ပါတယ်
ဟုတ်ဆိုတော့ down နေနေပေါ့เนาะအခုလိုမျိုးဒါတော်တော်လေးပုံမှန်လေးလေးပြောတယ်လှုပ်ရှားမှုတွေတက်တက်ကြွကြွအားပေးနေတယ်ပေါ့လေဆိုတော့အဲ့လိုမျိုးလုပ်နေလို့အခုဒါလက်ရှိကတော့အနုပညာအလုံးနဲ့တခြားနိုင်ငံတစ်ခုမှရောက်နေတော့အဲ့လိုမျိုးပြောနေဆိုနေလို့ဖြီးရေးကိုပြန်နိုင်ဖို့အခက်အခဲဖြစ်နေအဆုံးဆုံးထိပေါ့เนาะအဖမ်းခံရမယ့်အထီတော်မှဖြစ်နိုင်ပါတယ်ဆိုတော့အဲ့အတွက်ကိုရောကြိုးပြီးတော့တွက်ထားလာရှင
်ကြိုးတွက်ထားပါတယ်ဒါမဲ့လည်းကျွန်တော်နိုင်ငံကျွန်တော်ဘယ်တော့မှပြစ်မထားဘူးကျွန်တော်ပြန်လာမှာပ
ါဆိုတော့
တခြားနိုင်ငံမှာမနေနိုင်ပါဘူး
ဟုတ်ဆိုဒီဒီမိုကရေစီတိုက်ပွဲပေါ့လေပြောရမယ်ဆိုရင်ဒီဆက်အာဏာရှင်သိမ်းမှုကိုအဆုံးသတ်အောင်လုပ်ဖို့ကခရီးကကြာနိုင်ပါတယ်ဟာအရင်ဒီဗမာပြည်မှာရှိခဲ့တဲ့တမိုင်းတွေကိုချီရင်ဒါဆယ်စုနှစ်နဲ့ချီပြီးတော့ကိုကြာနိုင်ပါတယ်ဆိုတော့အဲ့လိုမျိုးရေရှည်လှုပ်သွားဖို့အထီရောကိုကဆုံးဖြတ်ထားလားရှင
်ဆုံးဖြတ်ထားပါတယ်အာဏာရှင်စနစ်မကြဆုံးမချင်းကျွန်တော်တော်လန့်နေပါပါကျွန်တော်ရက်တည်နေပါပါဘာဖြစ်လို့လဲဆိုတော့ဟိုဒါကျွန်တော်တို့ကိုပိုင်ကိုအနာဂတ်တစ်ခုတည်းတည်းကျွန်တော်တို့လုပ်နေခြင်းမဟုတ်ပါဘူးကျွန်တော်တို့ခင်ဗျာကျွန်တော်တို့လူငယ်တွေကလောင်တာတရားနဲ့မဖြတ်တန်းဖို့လိုပါတယ်။နောက်လူငယ်တွေကျွန်တော်တို့လူငယ်တွေကျွန်တော်တို့ခေတ်ကလူငယ်တွေကိုအကြောင်းပြန်တွေးတဲ့အချိန်ကျရင်ကျွန်တော်တို့ကလောင်တာတရားနဲ့ဖြတ်တန်းနေတဲ့လူငယ်တွေမဟုတ်ဘူးဆိုတာကိုအသိစေချင်ပါတယ်။အဲ့ဒါကိုပဲကျွန်တော်ပြောချင်ပါတယ
်။ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့
ကျေးဇူးအများကြီးကျေးဇူးအများကြီးတင်ပါတယ်ကျွန်တော်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ဒီနေ့ကနေ့မနက်ခင်းတင်ဝါရီနာ First Thing ကနေ့ကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းအချင်းချင်းကိုဆက်လက်တင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးလို့73ရက်မြောက်နေမှာပဲပြည်သူလူထုရဲ့လုံခြုံဘေးကင်းရေးအတွက်ညအချိန်မတော်မှာပြည်သူလူထုကိုယ်တိုင်ကြိုးပမ်းကာကွယ်နေကြရပြီဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးလမ်းမတော်တင်ငန်းကျုံငမိုးရဲ့အပါအဝင်နေရာတော်တော်များများမှာအစိတ်ခတ်မှုနဲ့မိခွင်းပြမှုတွေဖြစ်ပေါ်နေတဲ့ဆိုပြီး Citizen Journalist လို့ခေါ်တဲ့တာဝန်ပြည်သူတွေကသတင်းပေးဖို့သူတွေကလူမှုမီဒီယာတွေကနေတဆင့်ဖြန့်ဝေနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကအာဏာသိမ်းလိုက်တဲ့မြန်မာစစ်တပ်ကနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်နေဆိုပြီးအမိန့်ဥပဒေတရားထုတ်ပြန်လိုက်ပါတယ်။ဖေဖော်ဝါရီလ13ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီဥပဒေအရမြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးထားတဲ့ပြောင်းလဲချက်တွေကိုရဆိုင်ထားရမယ်လို့ဆိုပါတယ်။ဆီယနာသိမ်းမှုကိုစတင်တဲ့ဆန္ဒပြသူတွေကိုနိုင်ငံအနှံ့အညီးနဲ့ပိုင်းတွေမှာလိုက်လံဖမ်းဆီးနေတဲ့သတင်းတွေထွက်ပေါ်နေချိန်မှာဒီဥပဒေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အမိန့်နဲ့ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရေးအပြေးဒေါန်ဆန်းစစ်ကြီးနဲ့သမရဦးမြင့်အပါအဝင်နိုင်ငံရေးကောင်းဆောင်တွေတက်ကြွလှရှားသူတွေနဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးနေတာသတင်းနှစ်ပတ်တည်းရောက်လာချိန်မှာပဲ ဖက်စီနိုင်ခြင်းမရှိသေးတဲ့လူသိများတဲ့လျှောက်တကြွသူတွေတချို့ကိုနေ့တုန်းကမြန်မာစစ်တပ်ကတရားစွဲဆိုဖမ်းဆီးမိန်ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်အရ88မျိုးဆက်ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်နဲ့ကိုချင်မီတို့အပါအဝင်စုစုပေါင်း9ယောက်ကိုဖမ်းရန်ထုတ်လိုက်တာဖြစ်ပါတယ်။ဒီနေ့ကနေဒီမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီဝေကူနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဆောရရှင်များကိုစိတ်နှပြရှင်လန်းလေးချမ်းမြေပါစေ။ကျွန်တော်ရဲမထွန်ပါ
This program has come to you from the Voice of America, Washington.